Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်စက်တင်ဘာလ2ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ဆုံးရသတင်းတွေကိုကိုဝဲမင်းနဲ့အတူကျွန်တော်ရဲမတော်ကတင်ဆက်ပေးသွားပါမယ်။လက်ရှိစံသက်ထုတ်လုပ်နေတဲ့ COVID-19 ကာကွယ်ဆေးအများအပြားစံသက်မှုနောက်ဆုံးအစီအကိုရောက်ရှိနေပြီလို့ဒီစံသက်မှုတွေမှာပါဝင်တဲ့တာဝန်ရှိသူတွေကပြောပါရယ် Britain Sweden ဆေးကုမ္ပဏီ AstraZeneca ကထုတ်လုပ်နေတဲ့ကာကွယ်ဆေးကို American ပြည်ထောင်စုအတွင်းအရွယ်ရောက်ပြည်သူလူမျိုးကွဲပေါင်းစုံနဲ့ဒေသပေါင်းစုံကလူပေါင်း 3,000 လောက်နဲ့စံသက်နေတာနောက်ဆုံးအစီအကိုရောက်ရှိနေပြီဖြစ်တယ်လို့အဲ့ဒီဆေးကုမ္ပဏီကတင်းနာနေကပြောပါရယ်အလားတူပဲ American မျိုးသားကျန်းမာရေးသိပ္ပံကစံသက်ပြီး American အခြေစိုက် Moderna ကုမ္ပဏီကထုတ်လုပ်တဲ့COVID-19 ကာကွယ်ဆေးကိုလည်းအမေရိကန်နိုင်ငံတွင်လူထောင်နဲ့ချီစံသက်နေပြီဖြစ်ပါတယ်။ဒါအပြင်နယူးယောက်မြို့အခြေစိုက်ဂျာမနီနိုင်ငံ BioNTech ဆေးကုမ္ပဏီနဲ့ Pfizer ဆေးကုမ္ပဏီတို့ပူးတွဲစံသက်နေတဲ့ကာကွယ်ဆေးကိုလည်းလူတွေနဲ့စံသက်နေပြီဖြစ်ပါတယ်။တကမ္ဘာလုံးတိုင်းဒါနဲ့အင်္ဂါနေ့အထိ COVID-19 ကိုဆက်သူ 24.5 သန်းကျော်နဲ့သေဆုံးသူ 8 သိန်းခွဲနီးပါးရှိပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုဆက်သူ 6 သန်းကျော်နဲ့သေဆုံးသူပေါင်း 38,000 ကျော်ရှိတယ်လို့John Hopkins တက္ကသိုလ်ကထုတ်ပြန်တဲ့စီးရင်တွေအရသိရပါဗျ။ပြီးခဲ့တဲ့အပတ်ထဲဆန္ဒပြပွဲတွေနဲ့အကြမ်းဖက်စုဖို့မှုတွေဖြစ်ပွားခဲ့တဲ့ Wisconsin ပြည်နယ်က Kenosha မြို့ကိုသမ္မတ Donald Trump အင်္ဂါနေ့ကတွားရောက်ခဲ့ပြီးအဲ့ဒီမြို့တွေကစုဖို့မှုတွေဟာအကြမ်းဖက်လူရုပ်တွေကျူးလွန်ခဲ့တဲ့ပြည်တွင်းအကြမ်းဖက်မှုဖြစ်တယ်လို့ပြောပါဗျ။ Kenosha မြို့ကလူဖြူရဲတပ်ဖွဲ့ဝင်တဦးကလူမဲမျိုးသားတဦးနောက်ကျောကိုတနက်နဲ့ခုနှစ်ချက်ဆင်ပစ်လို့ခနာကူအောက်ပိုင်းတည်သွားခဲ့ရတာကိုမကျေနပ်လို့ဒေါသထွက်နေတဲ့ဆန္ဒပြသူတွေကရပ်ဘက်မှာအကြမ်းဖက်စုဘူးဆန္ဒပြနေကြတာဖြစ်ပါတယ်။အဲဒီစုဘူးဆန္ဒပြပွဲတွေကိုယဉ်ညွန်ပြီးသမ္မတ Trump ကဒီဆန္ဒပြပွဲတွေဟာငြိမ်းချမ်းစွာဆန္ဒပြတာမျိုးမဟုတ်ပဲပြည်တွင်းအကြမ်းဖက်မှုလို့ပြောဆိုလိုက်တာဖြစ်ပါတယ်။ Wisconsin ပြည်နယ်ကလာမယ့်သမ္မတရွေးကောက်ပွဲမှာပါတီတစ်ခုစလုံးကသမ္မတလောင်းတွေအတွက်အရေးကြီးတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ Belarus အတိုက်ခံကောင်စာ Svetlana Tsikhanouskaya ကသူ့တိုင်းပြည်တွင်းကနိုင်ငံရေးအကြက်တဲဟာပြည်တွင်းရေးကိစ္စသက်သက်ဖြစ်တယ်လို့ပြောပြီးအနောက်နိုင်ငံတွေကအကူအညီပေးနေတာဒါမှမဟုတ်ဝင်ရောက်ဆွတ်ဖက်နေတယ်ဆိုတဲ့အယူအဆကိုပယ်ချလိုက်ပါတယ်။
This political crisis that takes place in our country.
ဒီမှာတော့နိုင်ငံထဲမှာဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးအကျပ်တဲကပြည်သူရေးကိစ္စသက်သက်တာဖြစ်ပါတယ်။အခုဖြစ်ပြနေတဲ့ကိစ္စတွေအတွက် Belarus ပြည်သူတွေမှသာတာဝန်ရှိတာကြောင့်ကျမတို့ပြည်ထောင်စုကိုကျမတို့ကိုယ်တိုင်ဖြည့်ဆည်းရပါမယ်လို့ယူဆပါတယ်လို့ Belarus အတိုက်ခံကောင်ဆောင် Tsikhanouskaya က VOA ရအင်တာဗျူးလုပ်ရမှာ Lithuania နိုင်ငံ Vilnius မြို့ကနေပြောသွားတာဖြစ်ပါတယ်။ဒါပေမဲ့အခုပြည်ထောင်စုကိုဂျာဝင်ဖြည့်ဆည်းစေစားညှိနှိုင်းပေးဖို့တခြားနိုင်ငံတွေကအကူအညီပေးလာမယ်ဆိုရင်တော့ကြိုးစားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။မနေ့အင်္ဂါနေ့ကတော့မြို့တော် Minsk မှာဆန္ဒပြနေတဲ့တက္ကသိုလ်ကျောင်းသားအများအပြားကို Belarus အာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ကျောင်းသားတွေကကျောင်းတွေပြန်ဖွင့်တဲ့ပထမဆုံးနေ့ရက်မှာပဲ Minsk မြို့လေကနေပညာရေးဝန်ကြီးဌာနကိုလမ်းလျှောက်ချတဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။လောလောဆယ် Belarus နိုင်ငံမှာဆန္ဒပြသူ 9,000 ကျော်ဖမ်းဆီးခံရတယ်လို့အဖမ်းခံရသူတွေကိုညှဉ်းပန်းနှိပ်စက်တဲ့သတင်းတွေလည်းကြေကြေပြန့်ပြန့်ထွက်ပေါ်နေပါတယ်။ရဲတွေကဆန္ဒပြပွဲတွေကိုဖြိုခွင်းရမှာလောလောဆယ်3ဦးသေဆုံးခဲ့ပြီးအများပြားဒဏ်ရာရရှိခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လကလည်းကတရုတ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ဩစတြေးလျနိုင်ငံသူရုပ်သံသတင်းတောင်းနဲ့အဆက်အသွယ်ရပြီလို့ဩစတြေးလျအစိုးရကပြောပါတယ်။ရုပ်သံသတင်းတောင်းချန်လဲကိုဖမ်းဆီးထိန်းသိမ်းထားတာကိုဩဂုတ်လ14ရက်နေ့ကတရုတ်နိုင်ငံကတာဝန်ရှိသူတွေကအတိအပြအကြောင်းကြားခဲ့တာဖြစ်ကြောင်းနဲ့ပြီးခဲ့တဲ့ဇာတာပရင်းတွေကတော့ဩစတြေးလျကွန်ဆက်ဝေယုံကချန်နဲ့ဗီဒီယိုကနေတဆင်တွေ့ဆုံစကားပြောခွင့်ရခဲ့ကြောင်းဩစတြေးလျနိုင်ငံရဲ့ဝန်ကြီးဌာနကတင်းနာနေကပြောပါတယ်။သူကိုသတ်မှတ်ထားတဲ့နေအိမ်တွေမှာစောင့်ကြည့်တဲ့အခြေချုပ်ပုံစံနဲ့ချုံနောင်ထားပြီးနိုင်ငံတော်လုံခြုံရေးထိပါနှောက်ယှက်မှုနဲ့ဖမ်းဆီးထားတယ်လို့ဩစတြေးလျသတင်းဌာနတွေကပြောပါတယ်။အခုလိုချန်ကိုဖမ်းဆီးထိန်းသိမ်းထားတာနဲ့ပတ်သက်လို့ဆက်ပြီးစုံစမ်းစစ်ဆေးသွားမယ်လို့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးမရိုက်စ်ပိန်းကပြောတယ်လို့ကုလသမဂ္ဂဝန်ကြီးဆိုင်မွန်ဘာမင်ဂမ်ကလည်းချန်ကိုအကူအညီပေးဖို့တတ်နိုင်သလောက်လှုံ့ဆော်သွားမယ်လို့ပြောပါတယ်။
I feel for her family very much at this point in time and it's why we
ချမ်းရဲ့မိသားစုနဲ့ထပ်တူခံစားမိကြောင်းနဲ့ချမ်းကိုအကူအညီပေးနိုင်ဖို့တက်နိုင်သမျှလှုပ်ဆောင်သွားမှာဖြစ်ကြောင်းအရင်တုန်းကလည်းကောင်းစီရီယာဆိုင်ရာခက်ခဲတဲ့ကိစ္စမျိုးတွေကြုံခဲ့ရကြောင်းဒါကိုပထမဆုံးကြုံရတဲ့ကိစ္စလို့မမှတ်ယူဘဲတက်နိုင်သမျှအကူအညီပေးသွားမှာဖြစ်တယ်လို့ကိုယ်တိုင်ဝန်ကြီးဆိုင်မွန်ဘာမင်ဂမ်ကပြောသွားတာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့ကိုရိုနာဗိုင်းရပ်စ်ရောဂါတရုတ်နိုင်ငံကစပြီးပြန့်နှံ့လာတာနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ဩစတြေးလျကနိုင်ငံတကာကိုတိုက်တွန်းခဲ့ပြီးနောက်ပိုင်းမှာတရုတ်နဲ့ဩစတြေးလျနှစ်နိုင်ငံကြားတင်းမာမှုတွေမြင့်တက်နေတာဖြစ်ပါတယ်ခင်ဗျာ
American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.33 လိုင်းဒိုမီတာ40 kHz 8.33 လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်တော်ဝင်းမင်ပါဘုတ်ထူးမနဲ့ VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမြင့်ထွေးကကိုဗစ်ကူးစက်မှုအချိန်တိုအတွင်းလှည့်မြန်စွာကူးစက်ပြန့်နှံ့နေတာကြောင့်အဆိုးဆုံးအခြေအနေထိမှန်ပြီးအတက်နိုင်ဆုံးဆောင်ရွက်နေတယ်လို့ပထမဆုံးအကြိမ်စိုးရိမ်တကြီးထုတ်ပြောလိုက်ပါတယ်။ဒေါက်တာမြင့်ထွေးကမနေ့ကကိုဗစ်စီးဝေးမှာအခုလိုပြောလိုက်ချိန်မှာမြန်မာနိုင်ငံနဲ့ကိုဗစ်ပိုးထပ်ထွေသူကလည်းအခုနောက်ဆုံးမနေ့က140နီးပါးအထိစံချိန်တင်ထိုးတက်သွားပါတယ်။နောက်ဆုံးအကြိမ်မင်းညထုတ်ပြန်ချက်တစ်ခုရဲ့ရပိုးသစ်တွေ့သူက32ဦးရှိပြီးအများစုကရန်ကုန်က15ဦးနဲ့နောက်ဒုတိယမွန်က10ဦးပဲခူး9ဦးနဲ့ရခိုင်က4ဦးလိုဖြစ်ပါတယ်။1953ဦးကိုစစ်ဆေးရကနေအခုလိုတွေ့လိုက်တာကြောင့်စုစုပေါင်းပိုးရှိသူ919ဦးအဖြစ်တထောင်နာကတ်လာချိန်မှာပြန်ကောင်းသူအသစ်3ဦးပဲရှိတာကြောင့်စုစုပေါင်းပြန်ကောင်းလာသူက358ယောက်ပါ။မင်းညနေ့လေတနားကြီးရှာရှာပါပါထုတ်ပြန်ချက်ရလဲပိုးထွေသူပေါင်း100ထက်စံချိန်တင်လိုက်တာမို့မနေ့မနေ့ထုတ်ပြန်ချက်က9ဦးနဲ့ပါပေါက်လိုက်ရင်မနေ့အင်္ဂါစက်တင်ဘာလဇန်နေ့တရက်ထဲစုစုပေါင်းပိုးထွေသူသစ်138ဦးမကြုံစဘူးထောင်တက်လာနေပါလေဒီမနေ့နေ့လဲစံချိန်တင်100တွေ့ကြရမှာလဲအများစုကလက်ရှိကူးစက်မှုအများဆုံးနဲ့အမြန်ဆုံးဖြစ်နေတဲ့ရခိုင်ပြည်နယ်က50နီးပါးရှိပြီးရန်ကုန်တိုင်းကလည်း45ဦးအထိဒုတိယကက်လက်ခဲကနေပြည်တော်ပဲခူးနဲ့မကွေးတို့ကလည်းတူးစီပါခဲ့ပါဗါ။အရေးကြီးနေတာကရန်ကုန်မှာမနေ့နေ့လယ်ကပိုးသစ်တွေ့သူတွေမှာ10ဦးကျော်ကနိုင်ငံသားရောအဖြစ်များတဲ့ရခိုင်ကိုပါခီးသွွားရာဇဝင်လုံးဝမရှိပဲဘဲကကုလမမသိဖြစ်နေတာကြောင့်အရင်အခုလိုဂွင်းဆက်ပြက်နေသူတွေနဲ့ပေါင်းလိုက်ရင်20ခန့်ရှိလာတာမို့ရန်ကုန်မှာအချင်းချင်းကုဆက်မှာကိုစိုးရင်လာနေရပါတယ်။ဒါကြောင့်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကရန်ကုန်ခုနှစ်မြို့နယ်မှာအိမ်မာနေဖို့ homestay အမိန့်ထုတ်လိုက်ပြီးဒီနေ့မနက်ကစသင်ကန်းကျွန်းအင်းစိန်မြောက်ကလာပါကေတလှိုင်းပဇွန်တောင်နဲ့မင်္ဂလာတောင်မြို့နယ်တွေမှာလိုက်နာကြားရတော့မှာပါခင်ဗျာတရုတ်နိုင်ငံရဲ့ယာယီမူဝါဒအကြီးအကဲအနေနဲ့မနေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ရမှာကိုဗစ်ကာကွယ်ဆေးကူညီပေးရင်းနဲ့နေဆက်ကလောင်စာဝိုင်းတွေပူပေါင်းနှိမ်နှင်းရေးတို့ကိုဆွေးနွေးခဲ့ပါတယ်မနေ့နေ့လယ်ကနေပြည်တော်မှာအခုလိုတွေ့ရမှာတရုတ်ကွန်မြူနတီပါတီဘိုးကော်မတီနိုင်ငံရေးဘျူရိုအဖွဲ့ဝင်ရန်ကျက်ချီကCOVID-19 ကာကွယ်ဆေးစဖြန့်နိုင်တဲ့အချိန်မှာမြန်မာနိုင်ငံကိုထောက်ပံ့ပေးရင်းနဲ့နှစ်နိုင်ငံနဲ့ဆက်လောင်စာအပါအဝင်တရားမဝင်ကိစ္စတွေပူးတွဲတိုက်ဖျက်သွားဖို့တွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံး Facebook မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတည်းကင်းပြည်နယ်ဆက်ကရွှေကုတ်ကိုမြို့သစ်စီမံကိန်းထဲမှာအခုလိုတရားမဝင်လုပ်ငန်းတွေပါနေတယ်လို့စွပ်စွဲချက်တွေထွက်နေချိန်မှာမြန်မာအစိုးရဘက်ကလည်းစုံစမ်းစစ်ဆေးမှုတွေလုပ်နေပေမဲ့အဖြစ်ရဲ့လက်နက်ကင်နေမြေမှာမို့သတိထားကင်တွင်နေရတယ်လို့သမ္မတရုံးပြောခွင့်ရဥစ္စာထေကပြောခဲ့မှုပါတယ်။ဒါပေမဲ့တရုတ်ဘက်ကတော့ဒီရွှေကုတ်ကိုမြို့သစ်စီမံကိန်းဟာ OBOR လို့သူကခေါ်တဲ့ခေတ်သစ်တရုတ်ပိုးလမစီမံကိန်းတဲ့မပါဘူးလို့မြန်မာနိုင်ငံဆိုင်ရာတရုတ်သံမကြီးကတဆင့်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကိုပြောခဲ့ပါတယ်။အခုတရုတ်စစ်မြေနိုင်ငံသားကြီးခီစင်နဲ့မှလည်းဒီ OBOR ပိုးလမသစ်စီမံကိန်းကိုနာမည်တက်မပြောပေမဲ့အရင်သမ္မတရှီချင်းဖြင့်မြန်မာနိုင်ငံလာတော့ကသဘောတူခဲ့တဲ့ကျိုးတူစီမံကိန်းတွေအချိန်နဲ့ဆက်လို့ရဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ China နိုင်ငံအနေနဲ့တရုတ်နိုင်ငံကရင်ကုန်သင်္ဘောနှစ်စီးထပ်ဝယ်ယူဖို့မှာထားတာကိုအခုရွှေ့ဆိုင်းလိုက်ပါပြီ။ China နိုင်ငံရဲ့ COVID ကာယောဂါကြောင့်စီးပွားရေးထိခိုက်နေချိန်မှာ American Dollar 924သန်းကုန်ကျမဲ့ဒီဝယ်ယူဖို့ပေါ်မချေမနှက်ဖြစ်လာချိန်မှာအခုလိုရွှေ့ဆိုင်းလိုက်တာပါ။ China နိုင်ငံမှာ Coronavirus ကူးစက်မှုကြောင့်စီးပွားရေးတက်နေတဲ့ပေါ်လူလူမကျင်းတတ်မှုတွေများလာတဲ့အထက်ဒီအငင်းဘွားဆရာရင်ကိုသင်္ဘောဝယ်ဖို့အမှားလဲပါလာပါတယ်။ဒီဘောဒေါသထွက်နေတဲ့ထိုင်းလူမျိုးတွေအနေနဲ့အင်တာနက်လူမှုမီဒီယာစာမျက်နှာပေါ်မှာအကြီးအကျယ်ဆန့်ကျင်ဝေဖန်နေရမှာပြည်သူတွေရင်ကိုသင်္ဘောအလိုမရှိလို့ Twitter ပေါ်မှာရေးနေကြပါတယ်ခင်ဗျ။အိန္ဒိယဆက်သွယ်ဝန်ကြီးက Facebook ကိုမတရားဘက်လိုက်တယ်လို့စွပ်စွဲလိုက်ပါတယ်။ဝန်ကြီး Ravi Shankar Prasad က Facebook ရာရှိချုပ် Mark Zuckerberg အနေနဲ့2019ရွေးကောက်ပွဲမတိုင်ခင်ဝါဒရေးစည်းရုံးမှုတွေကိုဖျက်တောက်ဖြစ်ခဲ့တယ်လို့မနေ့ကပြောလိုက်ပါတယ်။အခုလိုပြောလာတာကတစ်ဖက်နိုင်ငံတကာသတင်းတွေမှာ Facebook အနေနဲ့ဒီအစိုးရရဲ့ဟိန္ဒူလက်ရာဆိုးအမျိုးသားရေးဝါဒဖြန့်ချီမှုနဲ့အမိုးစကားပွားတာတွေကိုခွင့်ပြုအားပေးနေတယ်လို့မကြာခင်ကထွက်လာပြီးမှဖြစ်တာပါ။ Wall Street Journal က Facebook ကုမ္ပဏီရဲ့အိန္ဒိယဆိုင်ရာမူဝါဒအကြီးအကဲ Ankit Das အနေနဲ့ လက်ရဆောင်ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ BJP ပါတီကိုထောက်ခံမှုပြခဲ့ပြီးအတိုက်အခံတွေကိုနှိမ်ချဆက်ဆံခဲ့တာတွေအဖွဲ့တွင်ဆက်သွယ်မှုတွေမှာတွေ့ခဲ့ရတယ်လို့ဆွဆွဲတဲ့ဆောင်းပါးနှစ်ပုဒ်ဇက်တိုက်ထွက်လာပြီးမှအခုလိုပြန်ဆွဆွဲလာတာပါဒါအပြင်ဟိန်းကျူအမျိုးသားဆွေရောက်အမတ်တူရဲ့မွတ်စလင်ဆန့်ကျင်ရေးအမိုးစကားဖြန့်နှံကိုလည်းFacebook ကသူ့အကြီးဆုံးအိန္ဒိယဈေးကွက်ပြက်မှာဆိုလို့အရေးမယူခဲ့ဘူးလို့ဒီ Wall Street Journal မှာရေးသားခဲ့ပါတယ်။ဒါပေမဲ့ဝန်ကြီးပရက်ဆက်ကတော့ဒီခုဆောင်းပါးတွေထွက်လာရတာကလည်း Facebook ဘက်ကမဟုတ်တာတွေကိုလှုပ်ချန်ရေးဖို့သတင်းဖောက်ချလိုက်လို့သာဖြစ်တယ်လို့ထပ်ဆွဆွဲခဲ့ပါတယ်ခင်ဗျ။ဗိုလ်ထုမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုအချိန်ကစပြီးVOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျ
။ဗုဒ္ဓဘုရားနဲ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါရယ်။2020ပြည့်ရွေးကောက်ပွဲကျင်းပတော့မယ့်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကိုလှုံ့ဆော်တဲ့အမုန်းစကားတွေဖြန့်ဝေတာကိုကင်တွယ်ဖြေရှင်းဖို့ Facebook အနေနဲ့တုံးမြင့်ဆောင်ရွက်သွားမှာဖြစ်တယ်လို့ကုမ္ပဏီတာဝန်ရှိသူတွေကပြောကြားလိုက်တဲ့အကြောင်းနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်မြန်မာရွေးကောက်ပွဲအတွက် Facebook ကပြင်ဆင်နေတဲ့အချက်လက်တွေနဲ့ပတ်သက်လို့တနင်္လာနေ့ကကုမ္ပဏီကနေထုတ်ပြန်ကြေညာခဲ့တာပါအမုန်းစကားတွေနဲ့အကြမ်းဖက်မှုကိုလှုံ့ဆော်တဲ့အသုံးနှုန်းတွေကိုစုံစမ်းစစ်ဆေးဖယ်ရှားတာသတင်းအမှားတွေဖြန့်ဝေတာကိုတားဆီးတာစတဲ့အရေးယူလှုံ့ရှားမှုတွေကိုတိုးမြင့်ဆောင်ရွက်နေကြောင်း Facebook ကပြောပါတယ်ဒါအပြင်အခုချိန်ကစပြီးနိုဝင်ဘာလ22ရက်နေ့အထိကိုယ်စလဲလောင်းရွေးချယ်မှုကိုထိခိုက်စေတာမျိုးမဲပေးမှုကိုပြက်ပြားစေတာမျိုးစတဲ့ရည်ရွယ်ချက်တွေနဲ့သတင်းအမှားတွေအတိမပြုတ်နိုင်တဲ့ကောလာဟာလာတွေကို Facebook မှာရေးသားဖြန့်ဝေမယ်ဆိုရင်ဖယ်ရှားအရေးယူသွားမှာဖြစ်တယ်လို့ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်သတင်းအမှားလို့ဆိုတဲ့နေရာမှာလဲစီစစ်အတီးပြုထားတဲ့သတင်းအမှားဖြစ်ရမယ်လို့ Facebook ကပြောပါတယ်။ဥပမာအားဖြင့်လွှတ်တော်ကိုယ်စားလှယ်လောင်းတအူးကိုဘင်္ဂလီဖြစ်တဲ့မြန်မာနိုင်ငံသားမဟုတ်ဘူးဆိုတဲ့မှားယွင်းစွာဆွဆွဲရေးသားချက်မျိုးကို Facebook ကနေပိတ်ပင်ဖယ်ရှားမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုမြန်မာနဲ့ပတ်သက်လို့ Facebook ရဲ့ကင်တွယ်မှုဟာထိရောက်တယ်လို့မြင်ကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်မင်္ဂလာတုံမဲဆန္ဒနယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းက VOA ကိုပြောပါတယ်။
တနင်္လာတော့တော့တချို့လူတွေဆင်ကျင်သွားပါတယ်။အဲကျွန်တော်တို့မိတ်ဆွေတွေကိုယ်တိုင်ပေါ့နော်။အဲတချို့အဲ့လိုမျိုးပြင်းပြင်းထန်ထန်ရေးနေရတာရှိတယ်ပေါ့။အဲ့တော့ Facebook မှာတုံးကျင်တယ်ဆိုလို့ရှိရင်ဆင်ကျင်ရတာပေါ့။တချို့ဆိုရင်3ရက်အပိတ်ခံရတယ်၊3ရက်ခံရတယ်၊တချို့1လပိတ်ခံရတယ်။အဲ့ခါကျတော့နောက်ပိုင်းမှာကျတော့အဲသူတို့အပြုတ်မှုကနည်းနည်းလေးတော့ပြောင်းသွားတယ်ပေါ့။အသိပြင်းပြင်းထန်ထန်မရေးရတော့ Facebook ဒီကျွန်တော်တို့နိုင်ငံမှာအဓိကသတင်းအချက်လက်ကိုအဲမျှဝေရတငယ်ချင်းချင်းနဲ့ဆက်သွယ်ရဟိုနေရာတစ်ခုဖြစ်နေတာပေါ့။အတလီဖုန်းနဲ့စာလို့ရှိရင် Facebook ကနေပြီးတော့သတင်းအချက်လက်အပို့ရတယ်။နောက်ကျွန်တော် website တွေဝင်ကြည့်တာထပ်ဆိုင် Facebook ကတင်တဲ့သတင်းကိုပို့ပြီးတော့ဟိုသတင်းအချက်လက်တွေရတယ်ပေါ့။အဲ့တော့ Facebook ကကျွန်တော်နိုင်ငံအတွက်မရှိမဖြစ်ဖြစ်နေတယ်ပေါ့။ကျွန်တော်အတွေ့အကြုံရတော့ဒီတချို့တော်တော်ဆင်ကျင်သွားတယ်ပေါ့
။မြန်မာနိုင်ငံမှာနေထိုင်မှုအထောက်အထားအခက်အခဲကြောင့်မှတ်ပုံတင်ပြရပဲဖြစ်နေတာ။လူမျိုးရေးဘာသာရေးကွဲပြားလို့ပြန်လည်စီစဉ်မယ်ဆိုပြီးရထားတဲ့မှတ်ပုံတင်တွေပြန်အသိမ်းခံရတာစတဲ့ဖြစ်ရပ်တွေကြောင့်ရွေးကောက်ပွဲမှာပြည်သူတွေမဲပေးဖို့အခက်အခဲရှိနေခြင်းအခွင့်ကောင်းယူပြီးမတူကွဲပြားတဲ့အတိုင်းဝိုင်းတွေကြားအမုန်းစကားတွေလှုပ်ကြံသတင်းတွေဖြန့်ဝေခဲ့တာတွေ့ရတယ်လို့လည်းဦးအောင်လှိုင်ဝင်းကပြောပါတယ်။
ကျွန်တော်တို့နိုင်ငံမှာဖြစ်နေတာမြန်မာနိုင်ငံသားကတ်တွေလည်းကင်ထားကြတယ်ကင်ထားပြီးတော့အစိုးရကိုယ်တိုင်ပေါ့နော်နိုင်ငံတော်ကနေတရားဝင်ထုတ်ပြထားတဲ့ကတ်တွေကင်ထားရပါတယ်ဟိုခွဲခြားဆက်ဆံတာမျိုးတွေဒီမှာအများကြီးတွေ့နေရပေါ့အဲ့တော့ကတ်ရပြီးတဲ့လူတွေကိုယ်တိုင်လည်းအဲ့ဒါကျွန်တော်တို့ဒီမြို့နယ်တွေမှာဆိုရင်မကြာခဏအကြုံတွေ့နေရပါဟိုသူတော့တန်တရားရှိတယ်ဆိုတာမျိုးပြန်ပြီးတော့စစ်ဆေးတာမျိုးပေါ့မိဘနှစ်ပါးလုံးနိုင်ငံသားကတ်ရတယ်အဲ့လိုအခက်အခဲမျိုးတွေရှိနေတယ်အဲ့ခါမှာဒီသတင်းမှားတွေကိုဖြန့်တယ်ပေါ့ဟိုဆိုရွေးကောက်ပွဲမှာပြည်သူလူလူတဝန်ယူမဲ့ပုဂ္ဂိုလ်တွေကိုဟလာကော်မရှင်ရဲစီစစ်ပြီးပြီးအတီးပြုတ်ပြီးပြီးထုတ်ပြန်ပြီးတာမှဟလာ Facebook ကနေပြီးတော့ဒီလူတွေကိုထောက်ခံတာကန့်ကွက်တာမပြောလို့တော်တော်တချို့လူတွေကဒီ Facebook ကနေပြီးတော့နိုင်ငံသားမဟုတ်တာတွေကိုတင်ထားပါတယ်ပေါ့နော်အဲ့လိုမျိုးလုပ်တဲ့အခါကျတော့ဟိုအဆအပြေပြန်ရောက်ပြီးတော့တောင်းတအောင်အမုန်းတရားတွေအဲ့ဒါတွေပြန်ပြီးတော့ဖြည့်ရှင်းနေရတာနဲ့ပဲကျွန်တော်တို့ရှေ့နေကိုနိုင်ငံမရောက်ဘူ
းတနင်္လာနေ့ကထုတ်ပြန်တဲ့ Facebook ရဲ့ကြေညာချက်မှာမြန်မာနိုင်ငံကနိုင်ငံရေးပါတီတွေရဲ့တရားဝင် Facebook အကောင့်စာမျက်နှာတွေကိုအတည်ပြုနိုင်ရေးမိဖက်အဖွဲ့အစည်းနှစ်ဖွဲ့နဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့ဖော်ပြထားပါတယ်။ဒါအပြင် Messenger ကတစဉ်ဖြန့်ဝေမှုကန့်သက်ချက်အသစ်ကိုထုတ်ပြန်ထားပြီးဖြစ်တယ်လို့လည်း Facebook ကဆိုပါတယ်။အဲ့ဒီကန့်သက်ချက်အရ Messenger ကတစဉ်အခြားသူတွေကိုထပ်မံသတင်းဖြန့်ဝေမယ်ဆိုရင်ဒီကြိမ်5ဦးသာဖြန့်ဝေနိုင်မှာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံမှာ Messenger အသုံးပြုမှုကန့်သက်ချက်မျိုးကိုနောက်သတင်းပတ်အနေနဲ့အတွင်းတကဘာလုံးမှာရှိတဲ့ Facebook သုံးသူတွေကိုကန့်သက်မှာဖြစ်တယ်လို့ ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်။အင်းနီနာချင်းမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါပိုတွေ့ရှိသူတွေတိုးလာနေတာကြောင့်ရွှေပြောင်းမြန်မာကလေးတွေရှိတဲ့ထိုင်းမြန်မာနယ်စပ်ကစာသင်ကျောင်း၃ကျောင်းအရေးပေါ်ပိတ်ခဲ့ရတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။ထိုင်းအနာပိုင်းတွေကအရေးပေါ်ပိတ်လိုက်ပြီးပိုးသက်ဆေးတွေပြန်ကာကွယ်မှုတွေပြုလုပ်ခဲ့ရတဲ့အကြောင်းကတော့ကန်ချနာပူရီခရိုင်ထောင်ပါပေါ်မြို့နယ်အတွင်းမှာရှိတဲ့စာသင်ကျောင်းဖြစ်ပါတယ်။ထိုင်းနဲ့မြန်မာကျောင်းသားပေါင်း800ကျော်စာသင်ကြားနေတဲ့ကျောင်းဖြစ်ပါတယ်။အခုလိုမျိုးအရေးပေါ်ပိတ်ခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရနဲ့မှတ်တမ်းရေးရတာဝန်ကဦးမင်းဦးကအခုလိုပြောပြပါတယ်
။ကန်ချနာပူရီနဲ့ကျွန်တော်ပြောပြခဲ့ရတယ်။အဲဒီခရိုင်နှစ်ခုရဲ့နယ်စပ်မှာဖြစ်တာကျောင်းဟာ၃ကျောင်းမဟုတ်ယာယီပိတ်ထားရတယ်ပေါ့နော်။ပြဿနာအဓိကဖြစ်တာတော့သူတို့ရဲ့မိသားစုတွေနောက်ပြီးဒီထိုင်းကျောင်းမှာလာပြီးတော့တက်နေမှာကလေးတွေမိသားစုသူတို့အဲ့ဒီအိမ်ကြီးမှာလာပြီးတော့တဲတဲ့တရားမဝင်ဟိုပေါ့မြန်မာနိုင်ငံကြီးခုဝင်လာတဲ့အဲ့ဒီလူတွေကနေတစင်တံတရားဖြစ်လို့ပေါ့နော်။ယာယီတိပြီးတဲ့အခါမှာခုနကကျောင်းအုပ်တရားနေပြီးတော့ကျောင်းတွေယာယီပိတ်လိုက်တာပေါ့။ဒီကန်ချနာဘူရီရဲ့ကျောင်းဆိုလို့ရှိရင်လည်းဒီပြောတဲ့၃ရက်ခန်းတောင်းကြည့်မယ်။ပကျုခရိုင်ကကျောင်းဆိုလို့ရှိရင်လည်းကျောင်းနဲ့ကျောင်းပိုင်းမြေကျောင်းမှာဆိုလို့ရှိရင်လည်းသူကအဆောက်အုံကြည့်မယ်။ကျောင်းတွေရောတော့ပိတ်လိုက်တာပေါ့။ကျောင်းအတွက်ဘုသက်စီဖြန်းတာတို့ဘာတို့ပြည့်ရကတည်းကခုနဆက်ဆက်နေတဲ့ဒီမိသားစုဝင်တွေဆိုလို့ရှိရင်အိမ်ပြန်ထွက်ဖို့လိုအပ်တဲ့လူတွေဆိုင်ဖန်တန်းဝင်ဖို့ကွန်တင်းဝင်ဖို့တို့ဓာတ်ဖြစ်နေတာပေါ့နော်။
ကျောင်းနဲ့ပိတ်လိုက်ရတဲ့အခြေအနေကတော့တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကြောင့်ဖြစ်တယ်ဆိုပြီးဦးမင်းဦးကဆက်ပြောပြပါတယ်
။ဟိုတရားမဝင်ဗမာပြည်ကနေခိုးဝင်ပြီးတော့ရောက်လာတဲ့မြန်မာ၃ယောက်ကအဲဒီကျွန်တော်ဒီနေ့ဇနီးရရဆိုလို့ရှင်တော့ဒီလွန်ခဲ့တဲ့23ရက်နေ့ကလာမသိဘူးကျွန်တော်တို့ဩဂုတ်လ23ရက်နေ့မှာဝင်တာဝင်ပြီးတော့မှသူတို့ကဒီ31ရက်နေ့မှာဒီကျမကြီးဟိုကနေမကောင်းလို့ဆစ်လိုက်တဲ့အခါမှာသူတို့ရဲ့ခုံပူချင်းကအញ្ញမ်းမြင်နေတာအဲတော့39-40တိဖြစ်နေတာအဲ့ဒါကိုသံမြတ်အမှတ်ဖြစ်တာပေါ့နော်
ကချနာပူရီခရိုင်ထောက်ပါပေါ်မြို့နယ်မှာရှိတဲ့စာသင်ကျောင်းတွေမှာကျောင်းသား800ကျော်လောက်ရှိပြီးတိုင်းရင်းသားကလေးတွေအများအပြားကျောင်းတက်နေတယ်လို့ပကျုတ်ဂရိန်ကန်ခရိုင်ကိုရင်မြို့နယ်အတွင်းကအနန်နဲ့ဘန်ဟွေခရိုင်ကျောင်းနှစ်ကျောင်းမှာတော့ကျောင်းသားဥယျာဉ်900ကျော်ရှိပြီးကရင်နဲ့မြန်မာတိုင်းရင်းသားကလေး300ဝန်းကျင်ရှိနေတာပါဘန်ဟွေခရိုင်ကျောင်းကကျောင်းသား310မှာတော့မြန်မာနိုင်ငံသားကလေး55ဦးရှိနေတယ်လို့လည်းပညာရေးဝန်ထမ်းတွေကကိုကာပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်မြို့နယ်အာဏာပိုင်တွေကကျောင်းနှစ်ကျောင်းကိုအရေးပေါ်ပိတ်ဖို့ဆုံးဖြတ်ရတာကတော့အခုရပိုင်းမှာကျောင်းသားတွေနေမကောင်းဖြစ်လာနေလို့ကျောင်းကောင်စီကသက်ဆိုင်ရာကိုအကြောင်းကြားပြီးကျောင်းကိုယာယီပိတ်ထားဖို့တောင်းဆိုခဲ့တာကြောင့်လို့ဆိုပါရယ်အလားတူထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ကိုကူးပြီးတရားမဝင်ဝင်ရောက်လာသူတွေကတဦးကလည်းကိုပူချိန်မြင့်ပြီးစေယုံတက်နေရတယ်လို့ဆိုပါရယ်ဒီအတွက်ထိုင်းနိုင်ငံကဆွေးနွေးမှုတွေပိုတိုးလာပြီးနေဆက်တီတင်းကြက်ကြက်စစ်စေးပိတ်ဆို့မှုတွေဒီအပိုင်းတွင်ဆက်တိုက်လှုပ်လာတာဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေတရင်ပြပုတ်နေတာပါ
။အင်္ဂါဂျူဘောမှာစူးစမ်းလေ့လာမယ်ပထမဆုံးရဟတ်ယင် Ingenuity ကိုဖန်တီးရမှာဦးဆောင်ပါဝင်ခဲ့သူမြန်မာ Engineer မက်မီမီအောင်နဲ့ဆက်သွယ်မိမြန်ထားတာကိုတင်ဆက်ပေးပါမယ်။ကျမခင်ဗျထွေးပါ။အင်္ဂါဂျူကိုစူးစမ်းလေ့လာဖို့အတွက်အမေရိကန်အာကာသစူးစမ်းလေ့လာရေး Agency NASA ရဲ့ JPL ဌာနခွဲကဖန်တီးလိုက်တဲ့Ingenuity ရဟရင်ဟာအင်္ဂါချုပ်ကိုဥတီသွားနေပြီဖြစ်တယ်လို့ရှင်းနေဖေဖော်ဝါရီလလောက်မှာဂျိုမြင့်နေပြီပေါ်ခြေချနိုင်ဖို့မျှော်လင့်ထားပါတယ်။ဒီရဟရင်ကိုဖန်တီးခဲ့တဲ့စီမံကိန်းကိုတော့မြန်မာမျိုးသမီးတူဦးဖြစ်တဲ့မဲမီမီအောင်ကဦးဆောင်ခဲ့တာပါ။ဒါကြောင့်ဒီ Ingenuity ရဟရင်အကြောင်းနဲ့အတူအင်္ဂါချုပ်ပေါ်စူးစမ်းနေတာမျိုးတွေနဲ့ပတ်သက်လို့အာကာသသိပ္ပံပညာရှင် Engineer တယောက်ဖြစ်တဲ့မဲမီမီအောင်ကိုဆက်သွယ်မေးမြန်းထားပါတယ်။ဒီပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့တုန်းကပဲဒီရဟရင်ကို Atlas V Rocket Dome ပြန်တဲ့အာကာသရဲ့အောင်အောင်မြင်မြင်လွတ်တင်လိုက်တဲ့အချိန်မှာသူ့ရဲ့ခန်းစားချက်နဲ့ပတ်သက်လို့မမီမီအောင်ကအခုလိုပြောပြပါဗျ
။ You know the final what we call the flight model version ingenuity
တမရအစစ်အစင်အောင်ပုံစံထုတ်ပြီးတော့ဖန်တီးခဲ့ကြတဲ့အင်္ဂါဂျိုဘောမှာပြန်တမ်းမဲ့ ingenuity ရဟရင်ငယ်လေးကအခုနောက်ဆုံးဒီပတ်ဝန်းကျင်တစ်ခုမှပြန်တမ်းတော့မယ်။သူ့ရဲ့ကျမတို့ရေမှန်းပြီးတော့ဖန်တီးခဲ့တဲ့ပတ်ဝန်းကျင်တစ်ခုသူ့တကယ်တွေ့ရတော့မယ်။အာကာသရဲ့လေဟာနယ်တွေဖြတ်တန်းတော့မယ်ဆိုတော့ဝမ်းသာမိပါတယ
် This is the first flight
ဟဲ့ရင်ကအင်္ဂါဂျူဘောမှာပြန်တန်းမဲ့ပထမဆုံးရဟတ်ယင်ဖြစ်ပါတယ်အခုဆိုရင်ကမ္ဘာမြေပြင်ကနေအင်္ဂါဂျူရှိတဲ့နေရာကိုခရီးနေနေပြီလည်းဖြစ်တယ်ဆိုတော့ဒီခီးစင်အောင်မြင်သွားပြီဆိုရင်နောက်တစ်ဆင့်စမ်းသပ်မှုတွေကဘာတွေဖြစ်ပါမလဲရှင
် So first of all this will be the firsthelicopter rotorcraft flight on any other planets for human beings we have never
okay.
flown a rotorcraft
ဒီမှာအရင်ဆုံးပြောချင်တာကဒီရဟရင်ဟာအင်္ဂါဂျိုမှာပထမအဆုံးပြန်တက်မဲ့ရဟရင်ဖြစ်တယ်လို့ကမ္ဘာမြေမဟုတ်တဲ့တခြားဂျိုတစ်ခုမှာပထမအဆုံးပြန်တက်မဲ့ရဟရင်လည်းဖြစ်ပါတယ်လူသားတွေအနေနဲ့ဘယ်ဂျိုတစ်ခုပေါ်မှာမှအခုလိုမျိုးရဟရင်မပြန်တန်းဘူးသေးပါဘူးဒုတိယချက်ကတော့လေကျူးလွှာတိတ်ပါတဲ့အင်္ဂါဂျိုမှာပြန်တက်ရမှာဖြစ်ပါတယ် ဒီအင်္ဂါဂျိုဘောကလီရူကကျွန်တော်တို့ဒီမှာရှိတဲ့ကမ္ဘာလီရူရဲ့တရားလိုင်းလုံးတော့ပဲရှိပါတယ်။ဆိုတော့ပထမဆုံးပြန်တက်မဲ့ရဟယင်ကအမတန်ကိုအရေးကြီးပါတယ်။ဒီရဟယင်ကကျွန်တော်တို့ဒီ JBL သိပ္ပံဌာနမှာရှိတဲ့တက်ခွဲစံသက်ခန်းကြီးထဲမှာအချိန်ချင်းစံသက်ခဲ့ပြီးတော့မှပြန်တက်မှာဖြစ်ပါတယ်။ဒီလိုမျိုးပထမဦးဆုံးအချိန်စံသက်ပြန်တမ်းမှုအောင်မြင်ပြီးတော့အခုထက်ပိုပြီးတော့အလုပ်လုပ်နိုင်မယ်။နောက်ထပ်ရဟယင်၄ဇင်ထပ်ပြီးတော့စံသက်ဦးမှာမယ်။စုစုပေါင်းရဟယင်၅ဇင်အထိစံသက်ပြန်တမ်းမှုအစီအစဉ်ထားပါတယ်
။ Are you optimistic that ဒ
ီတနည်းချရင်လူသားတွေအင်္ဂါဂျိုဘောမှာပြန်တမ်းနိုင်မယ်လို့ရောထင်ပါသလားရှင
့် Oh yes we are. Where NASA is working very hard towards that and when the human
race ဟုတ်ကဲ့ yes mine.ဒီအတွက်ကိုပဲ American အာကသာစူဇန်လေးလာရဲ့ agency NASA ကအပြင်းထန်စူးစမ်းနေတာပါ။ဒီနေ့လူတွေကိုယ်တိုင်သွားနိုင်တဲ့အချိန်ကြရင်တော့ကျမတို့အခုစမ်းသပ်နေတဲ့ရဟန်းရင်မျိုးအပြင်ကျမတို့အနိမရီမန်ချက်ဖြစ်တဲ့ပို့ပြကြီးတဲ့ရဟန်းရင်တွေပြန်တမ်းနိုင်ဖို့ဆိုတာဖြစ်လာမှာပါ။တည်ကြတာကတော့ဒီလူသားတွေကိုယ်တိုင်သွားနိုင်နေဆိုရင်ခုလိုကီလိုမီတာပေါင်းများစွာအကွာအဝေးကနေမြင်ရတာမျိုးတွေအနိကပို့ပြရှင်းလင်းပြသားရဲ့ပုံရိပ်တွေကိုစူးစမ်းနေမှာပါ။
โอเคဒါနဲ့တစ်ဆက်တည်းပဲဒီရင်ကိုပုံစံထုတ်ဒီဇိုင်းထုတ်ဖန်တီးတဲ့နေရာမှာကြုံရတဲ့ခက်ခဲလေးတွေကိုလည်းပြောပြပေးပါအောင်ရှင့
်လေးထုပါလာတဲ့အင်္ဂါဂျိုဘောမှာရဟယင်ပြန်နိုင်မှုဖြစ်နိုင်တယ်ဆိုတာတွေ့ထားပြီးသားပါအဲ့တော့အင်္ဂါဂျိုဘောမှာပြန်လို့ရနိုင်တဲ့အလေးစိန်ပေါ်ပါတဲ့လေရင်ကိုဖန်တီးလို့ရနိုင်မလားဒီရင်တစ်ခုလုံးကိုလည်းပတ်ဖို့အတွက်လိုအပ်တဲ့ဘက်ထရီဆိုလာပြားနောက်ပြီးတော့လည်းပတ်မဲ့ဆက်ကွန်ပျူတာလေရင်စက်တက်နိုင်မဲ့ဂီယာဆက်သွေးရေးဆက်အပူအေးထိန်းသိမ်းမဲ့ဆက်စာတပြင်ပြစည်းကြရတဲ့အားလုံးပေါင်းလို့တည်နိုင်ဖို့အရွယ်အစားဆိုရင်လည်း 1.2 မီတာပတ်လည်ပဲရှိတဲ့ဆက်ထဲမှာလက်ပတ်နိုင်တဲ့စနစ်တွေအားလုံးပါပြီးတော့အလေးစိန်အဖြစ်နဲ့2ကီလိုဂရမ်ထက်မပိုအောင်ဖန်တီးရတာပါပေါင်းအဖြစ်ဆိုရင်တော့4ပေါင်တော့မပြည့်ပါဘူးဆိုတော့ဒါကိုဘယ်လိုလုပ်ကြမလဲဆိုရင်မိကောင်ကဖြစ်လာပါတယ်ဒါကလေထဲကိုပြင်အောင်လို့ဘယ်လိုလုပ်ရမလဲနောက်ပြီးတော့ရဟယင်ကိုဘယ်လိုထိန်းချုပ်မလဲစပိုင်းဆိုင်ရာတသက်မဟုတ်ဖက်နဲ့ဆက်ရပါဝါ software အပူအေးထိန်းသိမ်းဖို့တာမိုဆက်စသဖြင့်အားလုံးကကိုယ့်ရဲ့ကျွမ်းကျင်မှုတွေစုပေါင်းပြလုပ်ရတာဖြစ်ပါတယ်တကယ်ကိုဘာနဲ့မှမတူတဲ့စုပေါင်းအင်အားအတွေ့အကြုံတစ်ခုပါရှင
်ကျေးဇူးတင်ပါတယ်မမမီအောင်ရှင်
ဆလာဗီကဗတ်မီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းသုံးသပ်ရေးသန်းနေကြတဲ့အထက်ကတချို့မူရင်းအပေါ်မူရင်းအသုံးလုံးတိုင်းတို့ပြောပြလိုပါတယ်ကျွန်တော်ကျော်စံသားပါမြန်မာနိုင်ငံရွေးကောက်ပွဲမှာအပြောင်းလဲဖြစ်နိုင်တာကိုတိုင်းတာချင်းဆိုရဲခေါင်းစဉ်နဲ့ Tremé Cardem ရေးတဲ့ဆောင်းပါးကို louisinstitute.org မှာဖတ်ရပါတယ်လက်မဲ့ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီဟာအမတ်နေရာအားလုံးကိုဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်ထားတယ်လို့ပြောပြီးတိုက်ခိုင်ကြက်ခိုင်ဖုံဖြိုးကြီးကတော့မဟာမိတ်ဖွဲ့စည်းဖို့နီလန်းရှာနေပေမဲ့အခုအချိန်ထိဘယ်သူနဲ့မှမဟာမိတ်ဖွဲ့နိုင်တာမျိုးမရှိသေးပါဘူးတဲ့2015ရွေးကောက်ပွဲတုန်းကတော့နိုင်ငံရေးပါတီအများစုဟာပြည်내တိုင်းလွှတ်တော်တွေအတွက်အာရုံစိုက်ခဲ့ကြပြီးပြည်ထောင်စုအဆင့်ကိုတော့ NLD နဲ့ USDP တို့ရှင်းပြန်ဖို့အတွက်ပဲထားရှိခဲ့ရပါတယ်ဒါပေမဲ့အခုလာမဲ့ရွေးကောက်ပွဲမှာတော့ဒီလိုမဟုတ်တော့ဘူးအစ်စ်ပေါ်ထွန်းလာတဲ့ပါတီဇစ်တွေနဲ့ပိုင်းသားပါတီတွေဟာမဟာမိတ်တွေအဖြစ်ဖွဲ့စည်းထားရပြီးပါပြီ။ဒါကြောင့်အဓိကပါတီကြီးတွေဖြစ်ကြတဲ့ NLD တို့ USDP တို့ဟာတပါတီအစိုးရဖွဲ့နိုင်လောက်အောင်အမတ်ဥယျာဉ်အများပြားရနိုင်လိမ့်မယ်လို့မျှော်လင့်နိုင်ပဲ။ကျန်ပါတီတွေနဲ့ပူးပေါင်းပြီးညွန်ပေါင်းအစိုးရဖွဲ့ရမယ့်အခြေအနေရှိနေပါတယ်တဲ့။2015မှာပြည်ထောင်စုအဆင့်ဆွတ်တော်2ရက်မှာအမတ်498နေရာအနက် NLD က390ရရှိနိုင်ခဲ့တာဟာကတိသုံးရဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးတိုင်းရင်းသားပဋိပက္ခပြည်လျရေးစီးပွားရေးပြုပြင်ပြောင်းလဲရေးတွေကြောင့်ဖြစ်ပေမဲ့ NLD အစိုးရကဘယ်အရာကိုမှတတိယတော့အကောင့်ထဲမဖော်နိုင်ခဲ့ပါဘူးတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆိုတဲ့အခြေအနေဟာအစိုးရနဲ့စစ်တပ်အကြားဘယ်သူဘယ်သူမှအကြောမခံဖြစ်နေတဲ့အတွက်ကြောင့်မထူးရောက်ခဲ့ဘူးလို့ဆိုပါတယ်ငင်းငယ်ရေးဖြစ်စဉ်ကတော့2006မှာစတင်ခဲ့တဲ့21ရာစုပင်လုံဟာမြတ်ကင်းကပဲလေးချိန်မြောက်အစည်းအဝေးခေါ်ခဲ့ပါသေးတယ်ဒါပေမဲ့သိမရွေးခဲ့ပါဘူးတခါစီးပွားရေးပြုမြင်ပြောင်းလဲမှုကိုလည်းပဲမနှစ်ကမှအစိမ်းဟုံနှင့်ပြီးကြိုးပမ်းခဲ့တာဖြစ်ပါတယ်သူပညာလည်းပြည်တွင်းမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့ဆွဲဆောင်တဲ့နေရာမှာခင်မမီတော့တဲ့စီးမင်းဥပဒေတွေ infrastructure လို့ခေါ်တဲ့အခြေခံအဆောက်အဦမလုံလောက်မှုနဲ့နိုင်ငံတကာမှာမြန်မာအစိုးရဂုဏ်သတင်းကြဆင်းမှုတို့ကြောင့်သိမှအောင်မြင်ခဲ့ပါဘူးတဲ့ဒီချက်တွေအလုံးဟာ NLD ဒီ2015ဒုက္ခလူတောင်မျိုးကမ်းမျိုးနိုင်နိုင်ပါမလားလို့မေးစရာဖြစ်လာနေပါတယ် NLD အနေနဲ့တပါတီအစိုးရဖွဲ့နိုင်ဖို့မဖြစ်နိုင်ဘူးဆိုပေမဲ့ဒေါအောင်ဆန်းစုကြည်ကတော့လူတိုင်းအများဆုံးခေါင်းဆောင်ဖြစ်နေပြီးသူ့ပါတီကလည်းပဲမဲအများဆုံးရနေလင်ဦးမှသာဖြစ်ပါတယ်တဲ့ အလားတူသွားပဲ USDP ကြက်ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့လည်းသူရဲ့စစ်တပ်လူလားသူတွေရဲ့ထောက်ခံမှုကို UBP ခေါ်ပြည်ထောင်စုကောင်းကျိုးဆောင်ပါတီနဲ့ DPNP ခေါ်အမျိုးသားနိုင်ငံရေးဒီမိုကရေစီပါတီတို့ကဖက်ယူနိုင်ပါတဲ့ဒီပါတီတွေနှစ်ခုလုံးကဆိုရင်ဟိုကြက်ခိုင်ဖွံ့ဖြိုးရေးပါတီထူထောင်ရမှာပါဝင်ခဲ့တဲ့စစ်ဘိုလ်ချုပ်ဟောင်းရီရဲ့ပါတီတွေဖြစ်တယ်လို့လည်းဆိုထားပါတယ်2015ကအကွဲအပြဲတွေဖြစ်နေပြီးပြည်ထောင်စုအဆင့်ရှင်တိုင်ကိုသိစိတ်ဝင်စားခဲ့ကြတဲ့တိုင်းရင်းသားပါတီတွေဟာလည်းအခုခါမဟာမိတ်ဖွဲ့စည်းမှုကလည်းရှိနေတဲ့အတွက်ဒါဟာထူးခြားမှုတစ်ခုဖြစ်ပါတယ် ANP တို့ SNLD တို့ကလွဲ့ရင်ကရင်မွန်ချင်းကချင်းကရပါတီအများစုဟာတပေါင်းစုတွေဖွဲ့ပြီးပြည်내အဆင့်ရောပြည်ထောင်စုအဆင့်မှာရှင်တိုင်တို့တာဆူနေကြပါတယ်တဲ့သူတို့အမြင်မှာ NLD ဟာတိုင်းရင်းသားပြည်내တွေဖွံ့ဖြိုးတိုးတက်ရေးအလုံးလောက်မဆောင်ရွက်နိုင်ခဲ့ဘူးလို့ဆုမြင်ကြတဲ့အတွက်အခုခါမဟာမိတ်ဖွဲ့ပြီးတိုင်းရင်းသားရပိုင်ခွင့်ကိုအာမခံတဲ့ပါတီနဲ့လက်တွဲမယ်ညွန်ပေါင်းအစိုးရဖွဲ့ပြီးတော့ Federal ပြည်내တွေအဖြစ်ပြောင်းလဲဖွဲ့စည်းမယ်လို့မျှော်လင့်နေကြတယ်ရေးသားထားပါခင်ဗျာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ကုသပီးအင်္ဂါညဆွေးနွေးခန်းကိုနှာစင်ရပါမယ်။ဒီသတင်းပတ်မှာတော့လက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်တစ်နေ့တစ်နေ့ပိုများလာနေတာနဲ့ပတ်သက်ပြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဘူကူးဆက်ရောဂါတိုက်ဖျက်ရေးဌာနအခွင့်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးနဲ့တီးခြားဆက်သွယ်မေးမြန်းထားတာကိုနားဆင်ရပါမယ်။လက်ရှိအခြေအနေဟာပေါ်ဆလို့မရပဲကြောက်ရတဲ့အခြေအနေဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကသတိပေးပါတယ်။ဒါပေမဲ့တရလုံးမကြောက်ဖို့ကိုလည်းသူကတိုက်တွန်းပါတယ်။အပြည့်စုံကိုဆက်လက်နားဆင်ပါကျွန်တော်ကြောကြောသိမ့်ပါခင်ဗျာ။
ဒီပါတော့ဒေါက်တာခင်ကြီးဗီဒီယိုရေးနဲ့ဆက်သွယ်ပြန်ရောင်းပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာဆိုတော့ကျွန်တော်ပထမဦးဆုံးမေးခွန်းကဒီလက်ရှိမြန်မာနိုင်ငံမှာပြန့်နှံ့နေတဲ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်ပေါ့နော်သူကလက်ရှိကူးစက်နေတဲ့မျိုးကမျိုးကွဲတွေအတော်များတယ်ဆိုပြီးတော့ပြောနေတာတွေတွေ့ရပါတယ်ဆရာမဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘယ်လောက်အထိတိတိကျကျသိထားပါပြီလဲခင်ဗျာ
ဟုတ်ကဲ့လက်ရှိမှာဆိုလို့ရှိရင်ရခိုင်ပြည်နယ်မှာကူးစက်ဖြစ်ပွားမှုများနေပါတယ်အဲကူးစက်ဖြစ်ပွားမှုများတယ်ဆိုတော့အကြောင်းကိုဘာကြောင့်ဖြစ်တယ်လဲဆိုတာကိုသိသိသနာဦးဌာနမှာဒီ virus ရဲ့သူ့ရဲ့တဟိုးချီလုံး sequence ကိုလေ့လာတာတော့ရှိပါတယ်။အဲ့လိုလေ့လာတဲ့အခါမှာဆိုရင်တွေ့ရှိကျဲရတော့ဒီဟာမှာပြောင်းလဲမှုရှိနေတယ်။ပြောင်းလဲမှုရှိနေတယ်ဆိုတာက G614 ပြောင်းလဲမှုရှိနေတယ်ဆိုတဲ့ပုံစံကိုတွေ့ရှိလာပါတယ်။ခုလက်ရှိမှာရခိုင်ပြည်နယ်မှာဖြစ်ပွားမှုရှိနေတဲ့ဟိုဟာဆိုလို့ရှိရင်တော့ကုသပြန်နှံ့ညံနေဆိုပြီးတော့ကောက်ချက်ချလို့တော့ရပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားမှုရဲ့65ရာခိုင်နှုန်းအောင်ဆိုလို့ရှိရင် asymptomatic ဖြစ်နေတာကိုသိရပါတယ်။ asymptomatic ဖြစ်တယ်ဆိုတာကသူ့မှာယောဂဘောတွေ့ရှိတယ်။ဒါပေမဲ့သူကယောဂလက္ခဏာဘာမှမပြပဲနဲ့လူကောင်းလိုပဲရှိနေတာမျိုးဆိုလို့ရှိရင်ဖြစ်ပါတယ်။နောက်ဖြစ်ပွားခုဆက်သူတွေရဲ့49ရာခိုင်နှုန်းအောင်လည်းအသက်55နဲ့39ပေါ့နော်။တကယ်ကိုလည်းငယ်တဲ့ဆက်ရလူငယ်ပိုင်းတွေဖြစ်တာကိုများပါတယ်။ဒီနေ့ဆိုလို့ရှိရင်နောက်ထပ်တစ်မျိုးနယ်ပါတိုးတဲ့အတွက်ကြောင့်မြန်ခိုင်18မျိုးနယ်မှာဆိုလို့ရှိရင်ရန်ပြရတော့ဒီကျန်တဲ့မျိုးနယ်အကုန်လုံးပါဝင်နေတယ်ဆိုတာကိုသိရှိရမှာဖြစ်ပါတယ
်။ဟာ
ဒီအခုလက်ရှိဖြစ်ပေါ်နေတဲ့ဒီ virus ကဆိုလို့ရှိရင်ကျွန်မ literature တွေမှာလေ့လာကြည့်တဲ့အခါ virus မျိုးကွဲပေါင်း100ကျော်ရှိတယ်လို့ပြောပါတယ်။အဲဒါမဲ့100ကျော်ရှိရမှာတို့တကယ် dominant ဖြစ်တာကတော့ဒီ 614G ဆိုတဲ့ဒီ virus မျိုးကွဲကတော့တနည်းအားဖြင့် dominant ဖြစ်ဆုံးပဲ။ကျွန်တော်တို့မေလအတွင်းမှာရောဂါပိုးထွေးလူနာတွေထဲမှာပိုးကောင်းရင်းများတွေ့တဲ့ sample ဆယ်ခုကျွန်တော်တို့ရယူပြီးဖြစ်စေတဲ့အခါမှာဆိုလို့ရှိရင်ဒါ639G တွေ့ရတယ်ဆိုပြီးတော့ဒါထောက်ပြန်လိုက်ဖြစ်ပါတယ်။အခုလက်ရှိမှာဆိုရင်တော့ဒီရခိုင်ပြည်နယ်မှာဖြစ်ပွားကူးစက်မှုများတဲ့နေရာဆောင်းတော့6ခုရယ်။တခြား imported case ပေါ့နော်ဖိလစ်ပိုင်က RK တစ်ခုရယ်။အဲ့ဆယ်ခုကိုဒီသူတို့ဗန်လိုက်တဲ့အခါမှာဆိုလို့ရှိရင်တော့ဒီလက်ရှိနေသားရဆိုရင် 将来目的去你的这样讲的是这双夫妻是不是的你还没有吗
OK 吧
PC 都可以给你不忘了你 MOHS 干的给你不忘了就来马车店里刷马车都行的就给马路那帮狗呀狗子狗呀狗不累了来给他看马车都行的就哎你把那些有关吧那这边你这些去你的你哎你把那狗子看的就给马车都行把那路我那多高你把那多高你啊你还偏你的时候对呀的比如说我不是木啊那边上的时候对呀的
OK
就是说马去的那 OK
哦就是那一天没来就能够讲了所以你过来去故事你的不吧人都啊故事不理了我变成不是说大家安定的人都表达没有对呀的还有后半的了
过来是骗你的，你看嘛，骗你的，多得多，然后多得去后面嘞，多得哈，因不嘛不嘛钱啊，去开的，不会的少流钱，故在后面拿了好的，他因为主要经常不外面人做跑嘞，主要经常不对面媳妇出来了，上去要嘛去摆嘞，他去楼来是流钱，他妈的十块钱嘛属于，地铺最流哪里我。我进来的干嘛？我那去买了标品，一身装备给家人，我伢嘞是上海人，弄了西来出来白马咯，我有点脚不，没等于脚脚不，然后把这路来出来，就讲来去那么个捡钱呐，反正在这包抓娃娃，说现在也来弄啊，一身装备点点买，哎，毛对了。去哪里是了？那个呀，就叫他比较，上哪样的呢？在 VIP 的包呢？哪样的呢？快点给你一退休的。他们这马路过来是一个开马队里的，这是一个嘛，上哪间马路的？是这样的，弄多，我是为了嘛，叫把我们医生在那点点买药的，心里的。不多，有啥不最细的了？另外一老家嘛，你这马路住哪里的个？在超市叫，哎，可能是家里买去的。 你要怎么样呢？你要在东阳吧，那东阳是乱超生的，可能在养马为失败的。哎，狗里啊，是东西，俺那来的是去的看嘛，有吧？我最近在追新家了，在修楼里，你那拉了，都那楼里呢，这车水啊，我把收干了，这车水也拉了，咱庙里起来了，白马是东西，那哈，那狗肉好，一身的麦地里呗，哦，那身上起来都是的，年纪了，真的瘦都天天难度，这做哪对呀？这叫嘛？那哈，啊，我这样呢，把这个表的说的啊，不听你们说，来来。
OK 吧，那所以那些嘛个的，就比如来啥，比如在这些嘛啵的，比如遇到亚洲的食物，那个有个蘑菇生产的牛奶，那天天我们吃别的，比如嘛呗，菇生蘑菇比较妙啦，哎呦，这个芭蕉路线嘛都地道话嘞。
你妈都那边呢，东南的是流行嘛，那的这唱的是哪啥，比较这边嘛最吃个啥？他现在看嘛，现在都这个，就嘛都欧洲快门是流行，欧洲还是八万呢，对呀。他那个八万是流行，你当然，那实在我那那实在的欧洲也，那都快几几呀几嘛，现在欧洲的也，那都国外交流就嘛都太给八十毛一包，那加嘛一个那里也，那不就那还有那那都国家公民的也嘛，那点租的也，那 government office 那也看几年，所以要快嘛，那楼里的租的也，你那边说哎，你欧洲还是贵呢，对呀，你欧洲还是吧，行。就是这样的地方，啥啥木来没行嘛？喏，那如果去在做，啥玩意嘛？做去在做的，超市也该弄叫，牛都没得吃的。那人家老板说都行，牛大的个吃面的，牛都没得，冻着叫我吃的。他那说都行，对吧？土家的嘞，牛都没得吃面的。现在看嘛嘞，生啊冻着过月，今年没牛奶白嘛吃的。啥啥木没吃的呢？老早俺都没吃的是吧？他还在那样叫嘛说都行，就光说做这些。你呀，个你比较大，古时的山南那时候的哈，现在搞些做的也玩的。那如果 NGO 的一个啥的，啥 NGO 的个，那时候的八万那个，那个三三万那里八万那个，是不？比如啥的呀嘞？你呀，就买这东西，你 NGO 干部都抓开了哈嘞，起来看见了，他那边的，也进来钱的嘞，身上毛皮包嘞。他如果起码都的，不都是都是呀，古时的是吧？没变来那里。安农建设房，那地上边公园那地方安农建设下来，去哪个国家嘛？你嘛对地啊嘛问问要啥的，家里边啥点古色拉那呢？你去嘛？去嘛都那样下来，要么就都行，路个三四线啊，这差可能拉啥地方？那他们西罗来都叫，得拉老是叫个你去哪来摆嘛？牛来牛来了，你到边可能要么去到乌苏里个包抓哪来？是吧嘞？包抓来看嘛，是不是？去嘛都来哪来？新疆那些的马赛的给啥的？ ဆောက်ခါကြတော့ဒီလက်ကိုသေချာဆေးဖို့လူစုကြတဲ့မတော်အောင်ဆိုတာလေနောက်လူမျိုးကြီးကတော့မနေရဘူးနေတော့၆ပြီးခွာမယ်အဲ့လေစီကံချက်တွေကိုလိုက်လာတဲ့အခါမှာအားနဲ့ချက်တွေလိဟာချက်တွေဘဝချက်တွေရှိသွားကြည့်ပါလို့ထင်ပါတယ်နောက်တစ်ခါကျဒီခုဖြစ်နေတဲ့ virus ကကျွန်တော်တို့နိုင်ငံပါဝင်ခြေတဲ့နိုင်ငံတွေအကုန်လုံးမှာဒီကူးစက်အားပေါင်းနေဒီ virus ဖြစ်တဲ့အတွက်ကြောင့်မို့ဒီလိုဟာကူးစက်မှုအားဆိုရင်ခြေနာတဲ့ပုံပြီးတော့မြန်ဆန်သွားတယ်လို့ဒါသုံးသပ်ရပါတယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့အခုလိုမျိုးဒီပြည်တွင်းမှာကူးစက်မှုများလာပြီဆိုတဲ့အခါကျတော့ဒီ virus နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီချင်းကကင်တွေလှုပ်ဆောင်နေကြတာလေပေါ့လေလက်ရှိလှုပ်ဆောင်နေတဲ့အားတွေပေါ်မှာပြန်ပြီးတော့သုံးသပ်တာတွေရှိနေပြီလားခင်ဗျာဥမာဘလို့စစ်ဆေးရဆိုတာမျိုး quarantine လုပ်တဲ့ကိစ္စဆေးရုံမှာထားမယ်အိမ်မှာထားမယ်စတာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်
ဟုတ်ပါတယ်ဒါအရေးကြီးလာပါတယ်အခုလက်ရှိဖြစ်နေတဲ့အခြေအနေအားဆိုရင်ပထမအခြေအနေနဲ့မတူပါဘူးပထမအခြေအနေကတအီးအီးနဲ့သူကကူးစက်မှုဖြစ်တယ်နောက်တစ်ခါကျပထမအခြေအနေမှာတော့ဖြစ်ပေါ်တဲ့သူတွေက trace လိုက်လို့နေတဲ့အခြေအနေကြီးဖြစ်အခုကျချို့တယ်တော့ကပြည့်စီဖြစ်လာရှိတယ်ဒါကတော့ကမှမသိဘူးပေါ့နော်အဲ့ဒီဘက်မှာဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ဒီ contact tracing များဆိုတာသိချာလိုက်ရပါတယ်အခက်အခဲရှိပါတယ်အခုဆိုလို့ရှိရင်တကယ်မှသတင်းစာနေပြီးတော့ဒီ10ရက်ဖြစ်လာနေစပြီးတော့ဒီလေးရေခိုင်ပြည်နယ်ကိုသွားတဲ့လေးစီးကြီးတဲ့9800ကို announce လုပ်တယ်ဒါကလည်းပြန်ပြီး privacy ကိုချိုးဖောက်တယ်လို့ဟိုတချို့တွေကမြင်မြင်နဲ့လို့ကြောက်တာကူးစက်ဖို့ကူးစက်မှုမှာကာကွယ်နိုင်ဖို့တမီးရမျိုးဆိုကိုယ်နိုင်ငံကိုယောဂကူးစက်ပြတ်ပွားမှုတက်နိုင်တဲ့မြေရော်နေစီဖို့လုံဆောင်နဲ့လုံဆောင်ချက်တရအနေနဲ့နားလည်ပေးပြီးချင်ပါတယ်ကျမတို့ရဲ့ဒီ quarantine ကိစ္စရက်တွေကိုလည်းပြန်လည်သုံးသပ်နေပါတယ်ဒါကလည်းပြန်လည်သုံးသပ်နေတယ်ဆိုတာကလည်းဒီလက်ရှိเนาะ guideline တွေနောက်ဆုံးပေါ် guideline တွေယောဂရဲ့သူရဲ့ကုသနိုင်မှုတွေအပေါ်မှာအများကြီးချင့်ချိန်ပြီးတော့ဒီမှာဆုံးဖြတ်တာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကြာလာလေလေဒီယောဂရဲ့သဘောတဘာဝနဲ့ဆက်ဆက်ပြီးတော့ပိုတိလာလေလေပိုတိလာလေလေကျမတို့အတွက်လုတ်ကန်ရတာကျမတို့ရဲ့ scope ကပို့ပြီးတော့ဟိုလုံးချင်းလာလေလေပဲစစ်တွေမှာဆိုလို့ရှိရင်လူနာတွေများတယ်စစ်တွေစေရုံကိုရေနတ်တရားလက်ခံနိုင်တဲ့အဆင့်ကနေအဲ့ရလက်ခံအောင်လေးစီစဉ်နေတယ်ပြီးတော့ရှင်ကျမတို့သူနာပြည့်နေတော့ပတ်တင်နေကြအောင်ဖေးုံဖြစ်နေယာယီလောက်ထားတယ်နောက်ထပ်ကျမတို့တိုင်းစေးုံလည်းဒီနာထားဖို့အတွက်လောက်ထားတယ်လိုအပ်လို့ရှင်ကျမတို့စစ်တွေ့တက်လုပ်မယ်ဒီအဖြစ်ကိုကျမတို့ဟာလိုအပ်လို့ရှင်ဒီနာတွေကို mobilize လုပ်ဖို့ကိစ္စတွေပါကျမတို့ဒါတွေပါစဉ်းစားနေပါတယ်ဒါဖြစ်လို့လဲဆိုလို့ရှင်ဒီစစ်တွေမှာရှိတဲ့ဒီကျမတို့ဝန်ထမ်းတွေကိုလည်းဝမပြေခြင်းမို့ကျမတို့အစအစရကျမတို့ဘက်ဆောင်တောက်ဆောင်စဉ်းစားနေပါတယ်အခုဆိုကျမတို့ဝန်ထမ်းတွေသုံးသိကျော်အော်ဒါဒီရခိုင်မှာဆိုလို့ရှိရင်ဟို positive ဖြစ်သွားတာမျိုးတွေရှိပါတယ်ဒါဆိုရင်သူတို့ရဲ့လောအားတွေအများကြီးဆုံးရှုံးပါတယ်သူတို့ quarantine သူတို့ isolation ထားမယ်သူတို့ contact တွေ positive ပေါ့နော်ရှိမရှိစစ်ဆေးမယ်ရှိလို့ရှိရင် isolation ထားမယ်ဒီလိုမျိုးတွေရအောင်နောက်မှာအစမတို့ရဲ့ဒီတကယ်ကိုရှေ့တန်းတိုက်စစ်မှုတွေဒီမှာအကောရည်ဒီကျမရေဝန်ထမ်းတချို့ဟာဒီမျိုးဟိုပိုကုသချင်းခံရတာရှိရတဲ့ကြောင့်နောက်ကလည်းကျမတို့က backup plan နဲ့နောက်ထပ်ကျမရေဝန်ထမ်းတွေကိုထပ်ထပ်ပြီးတော့လိုအပ်တဲ့ back bound ဆောင်ရနေပြီးတော့သက်ဆိုင်ရာ transit ညာချစ်ပြီးပါဝင်တာကိုဆင်လွတ်နေပါလေ
။ Okay ဆိုတော့ခုနဆရာမပြောတဲ့ဒီဝင်းကြီးကဒီရန်ကုန်လေနဲ့ရောက်လာတာလူ9000လောက်ရှိတယ်လို့ပြောထားပါတယ်ဆိုတော့အဲ့ဒီထက်ကဘယ်နှယောက်လောက်ကဆက်တယ်ပြီးပါလေမဆက်တယ်ပြီးတာဘယ်လောက်ကြံပါလိမ့်
ဟုတ်ကဲ့ဆရာကြီးဝင်ကြီးမြေရမြေရင်းနဲ့ပြောထားတာ9000ပြောတကယ်ကြရင်တော့9800ကဒါပထမကအချမ်းမြင့်ပါပဲဒီထက်မကများပါလေများပါလေဒါဟာသမီးရပြဆိုလို့ရှိရင်အရင်ဆုံးဟိုဒီအဲ့လိုပေါ့နော်ဒီဆက်ရဲ့နောက်ပိုင်းရှိတဲ့သလောတဲ့ဟာတွေအရင်ထုတ်ပြန်တော့ရှိပါနောက်ထပ်သူ့ရဲ့ contact တွေပါကျွန်တော်တို့မှာဖေးပြီးဆက်ရှိပါတယ်အခုလက်ရှိမှာတော့စိတ်ဆုသေသနာဥပဒေဌာနမှာတာဝန်ပေါ့နော်တာဝန်ယူနေတဲ့ call center မှာအဲ့ဒီ2019ပတ်စံတာဝန်ယူနေတဲ့စီတူဒေနာဥပဒေဌာနဆရာဝန်တွေကနေပြီးတော့တရားကိုအယောက်30ကျော်ခွဲပြီးတော့ဒီလို contact လုပ်တဲ့ကိစ္စရက်တွေပေါင်းရနေပါတယ်လက်ရှိမှာတော့ဒီဟာလုံးဆောင်နေပြီဖြစ်ပါတယ်
မဟုတ်ဘူး
နော်ဘယ်လောက်ထိ contact ရနေပြီလဲဆိုတော့တိကျတော့ကျွန်မအနေနဲ့မသိပါဘူးသို့တော့ဟိုတော်တော်များများတော့တို့အသိစိတ်နဲ့တို့ quarantine ဝင်နေတဲ့စစ်ဆေးပြီးသွားပြီစစ်ဆေးချက်လည်းလက်ရှိဖြစ်လို့ဟုံးမှိုင်းနေကြတယ်ဒါမျိုးတွေလည်းရှိပါတယ်ဆိုတော့တချို့လူတွေမှာကျတော့အခက်အခဲရှိတာမျိုးတွေရှိပါတယ်မှာပေးထားတဲ့ဖုန်းနံပါတ်ကဆက်မရတာဆိုဆက်ပြထားတာဆိုဒါမျိုးတွေမလုံးသိမှဘူးဘာဖြစ်လို့လဲဆိုတော့ချုပ်ကြတနာဆိုတာကရှောင်ရင်းရင်ပို့ပြီးတော့စိုးလာပါတယ်ချုပ်ကြတနာရဲ့အမရှောင်လည်းပဲတွေ့တဲ့ရင်ဆိုင်မှာဒီကြတနာရဲ့အဲနော်ဘာကြံကညော့သွားမှာဖြစ်ပါတယ်တကယ်ကိုကိုစစ်ဆေးလိုက်လို့မရှိဘူးမရှိရင်ဘယ်တော့ပြဆက်ရရမလဲဒီလိုမျိုးတံပြရကြီးနဲ့အဲ့လိုနေနေမဲ့အစားနောက်အဲ့ဆိုကိုမိသားစုကိုကိုဟာအာဒုက္ခပေးသူယောဂပေးသူမဖြစ်ဖို့အတွက်ကဒီလိုလူတွေကအသိစိတ်တိုင်းရှိရှိနေဟိုမနော်အသိစိတ်တိုင်းရှိနေ contact လုပ်မယ်လိုရရင် quarantine ဝင်မှာပေါ့နော်အခုကတော့သူတို့စစ်ဆေးပြီးတဲ့အခါကျအများစုကတော့ home quarantine ပေးတာများပါတယ်နောက်စစ်ဆေးတဲ့အခါမှာလည်းဒါဟာသူများပဲဆိုရင်နှာခေါင်းတို့ဘက်အာခေါင်းတို့ဘက်နမူနာယူရက်ကိစ္စမှာတချို့တွေကပုံကြီးချဲ့ပြီးတော့စိတ်ဆိုးရတဲ့ပုံစံစိတ်နာကျင်တဲ့ပုံစံပြောတာကြီးလည်းမလုပ်ကြပါနဲ့ဒါဟာဆိုလို့ရှိရင်ပါမန်စစ်ဆေးမှုတစ်ခုဖြစ်ပါတယ်နည်းနည်းလေးပြောရမယ်ဆိုလို့ရှိရင်စိတ် invasive procedure ကြီးမဟုတ်ပါဘူးစိုးရိမ်စရာမလိုပါဘူ
း
စိတ်နာကျင်ခြင်းမရှိပါဘူး
ဒါမျိုးမျိုးလည်း
စစ်ဆေးမှာပါတယ်နော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဆရာ လက်ရှိကအခုစက်ပြန်းနဲ့နှုံးကအခုကတဖြည်းတက်နေသေးတာပေါ့နော်ဆိုတော့ဒီနှုံးကိုထိန်းချုပ်ဖို့အတွက်ကအဓိကအရေးအကြီးဆုံးအချက်ကဘာပါလဲဆရာမ
ဟုတ်တယ်အခုလက်ရှိမှာဆိုလို့ကျွန်တော်တို့ကဒီ epidemic curve လို့ပြောတယ်ကျွန်တော်တို့ရဲ့ကုသယောဂါမှာဆိုယောဂါတစ်ခုဖြစ်လာပြီဆိုလို့ရှိအရှိဟုံနဲ့တက်နေတော့မှာပဲဘာဖြစ်လို့လဲသူက two incubation period အတွင်းမှာရှိနေတဲ့အခါမှာဆိုလို့ရှိရင်သူကတက်နေတော့မှာပဲအခုတက်တဲ့အချိန်နေရနေပြီးတော့တစ်ချိန်မှာဆိုလို့ရှိရင်ကျွန်တော်တို့တက်သွားမယ်တက်သွားတာတစ်ချိန်မှာကြမယ်ပေါ့သူတော့အလကားနေရင်လည်းတက်ပြီးတော့အလကားနေရင်ကြမှာမဟုတ်ပါဘူးကျွန်တော်တို့ intervention တွေဝင်ရပါတယ်အခုပြောတဲ့ယောဂါကာကွယ်ရေးနည်းလမ်းတွေအဲ့ဒီမှာဒီလိုမျိုးတက်နေတဲ့အချိန်ကနေပြီးတော့အများဆုံးတက်သွားဖို့တက်တဲ့အချိန်ကနေအများဆုံးကြနိုင်မှုဆိုတာကနံပါတ်1အရေးကြီးဆုံးကတော့ဖြည်သူလူလူပါပဲဖြည်သူလူလူအနေနဲ့ဒီကျန်းမာရေးအားသာဝန်ကြီးဌာနကလမ်းညွှန်ချက်တွေကြီးကြလိုက်နိုင်မယ်ဆိုလို့ရှိရင်တော့ဒါဟာမကြမတဲ့အချိန်တွင်းမှာထိန်းချုပ်နိုင်ပါလိမ့်မယ်ဒါဟာပါလဲဆိုရင်ကျွန်တော်တို့အများအားပြောနေကြသလားရှိပါတယ်ဒီနှကောင်းနဲ့နော်ညနာမှာဆိုလို့ရှိရင်နှာခေါင်းနဲ့ပါးစပ်ကိုအုပ်တယ်မတ်ဆက်ရပါမယ်ဘာမတ်ဆိုဆိုဆက်ပါဆက်လို့ရှိရင်အတိုင်းအတာတစ်ခုတည်းကတော့ထိရောက်ပါတယ်။နောက်နံပါတ်၄လက်ဆေးပါလက်ကိုလဲဆိုဆက်ကနေဆေးကြရင်းနဲ့ဆက်ကြတော့ဒီဆေးပါမရနိုင်လို့ချမ်းကျဲကိုသုံးပါဒါနံပါတ်၄ပါ။နံပါတ်၃ကတော့လူလူလက်လက်ဒီမသွားဖို့ပါပဲ။ဘာဖြစ်လို့လဲ။အခုကျွန်မပြောထားပြီးဒီတနင်္ဂနွေနေ့နဲ့ဆိုလို့ရှိရင်50နဲ့အဲမိရခိုင်နှောင်းအောင်ဆိုလို့ရှိရင် asymptomatic ဖြစ်ပေမဲ့လို့ရခိုင်မှာဆို asymptomatic က85ရာခိုင်နှုန်းရှိတယ်။ပြောချင်တာက၄ရောက်မှ၃ရောက်9ရောက်မှ4ရောက်ပါဆိုလို့ရှိရင်ယောဂလက္ခဏာမပြဘဲနဲ့ပိုးရှိနေနိုင်တယ်။ဒါဆိုရင်ခုပြင်းလာလို့ညီတို့ဆိုပိုးရှိနေနိုင်တာဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တွေဟာဆိုအချိန်မီယောဂကူးဆက်နိုင်ပါလေ။ဒါကြောင့်မို့လူအုပ်စုတွေမသွားခြင်းအဖြစ် risk ကိုလည်းကိုယ်အန္တရာယ်ရှိမှုကိုမကျူနဲ့ပေါ့။နံပါတ်၄ချက်ကတော့တစ်ယောက်နဲ့တစ်ယောက်6ဖီဆွာပါပေါ့နော်။ဒါတပြိုးချော်တော့1မီတာ3မီတာကျော်မယ်လို့ USCD ဆရာတော်6ဖီပေါ့2မီတာပေါ့နော်။ဒါကျွန်တော်တို့ဒီမှာဆိုရင်တော့ဆိတ်ချအောင်အနည်းဆုံး6ဖီခွာပြီးတော့နေပါ။6ဖီခွာရင်ဒီချောင်းဆုံးနိုင်ကြလို့ချင်းကိုယ်ဓာတ်ရိုက်မကူးဆက်တော့ဘူး။တောင်းတအောင်လည်းအဆက်မုံတယ်မစင်တော့ဘူး။ဒီ၄ချက်ပေါ့နော်။ဆိုတော့ဒီ၄ချက်နဲ့တည်းမရပါဘူး။ဘာဖြစ်လို့လဲ။ဒါအရင်တော့ဒီကျနေရတယ်အခုကျတော့ရခိုင်ပြည်နယ်တစ်ခုလုံးကိုကျွန်တော်တို့ဆေးရုံပြီးခဲ့တဲ့ဘက်ကကျင်ညာလိုက်တယ်ကျင်ညာရခိုင်မှာဆိုလို့ရှိရင်ရခိုင်ပြည်သူပြည်သားတွေအရဆိုတကယ်ကိုဆေးရုံဆိုအတိအကျကျလိုက်နာဖို့လိုပါတယ်ဘလို့ဒီထဲမှာအခုကပြောသလိုအိမ်နယ်လားအပြင်ထွက်တာရှောက်သွားတာမျိုးမလုပ်ရပါဘူးမချစ်မတွေသွားဖို့လူတွေသိဆိုင်ရကလွယ်ပြီးတော့အပြင်မထွက်ရပါဘူးဒါအရေးကြီးပါတယ်ဒါနံပါတ်5ချက်ပါနံပါတ်6ချက်နေနေကတော့မိမိမှာကြားတယ်ချောင်းဆိုးတယ်မောပန်းတယ်နောက်တစ်ခုကအနံ့ရတာမရဘူးဒါဟာရခိုင်ရဲ့ထူးခြားချက်ဖြစ်ပါတယ်။ဒါမျိုးတွေရှိတယ်ဆိုလို့ရှိရင်အများဆုံးဆက်သွယ်ရောက်စစ်ပေးစေအောင်မှာဖီဗာကော်နာရှိပါတယ်။သွားရောက်ပြသပါစစ်ဆေးပါစစ်ဆေးပြီးတဲ့အခါကျတော့မိမိမှာယောဂဖို့ရှိမရှိပြီးရင်ကုသပါမိမိမှာမရှိရင်လည်းဆက်ရေးရတာပေါ့။ဒါဟာလည်းအရေးကြီးတဲ့အချက
်ဖြစ်ပါ
တယ်။ဒါဟာနံပါတ်6ချက်ဖြစ်ပါတယ်။နံပါတ်9ချက်ကတော့ဒီလို quarantine လုပ်ဖို့လိုအပ်တယ်ဆိုလို့ရှိရင်အတူဘယ်လိုလဲကြီးကြီးပြူပြူနဲ့နော်ပူပေါင်းဆောင်ရွက်ပေးကြပါဒါဟာမိမိအကျိုးအတွက်ကနှမဥစားပေးပါဒီပြည့်ရမှာမိမိရဲ့မိသားစုမိမိရဲ့ပတ်ဝန်းကျင်မိမိရဲ့ဆန်းတို့ဂီတာပေါ့နော်လူတယောက်ဟာဆိုလို့ရှိရင်လူတယောက်ရဲ့တာဝန်ကြီးရမှာပဲပြည်သူပြည်သားပြည်သူပြည်သားတယောက်ချင်းတာဝန်ကြီးရမှာဖြစ်ပါတယ်ဒါအရေးကြီးပါတယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့အခုလောက်ထိဒါအပြည့်အစုံပေါ့လေဆရာတို့လေအတော်အားစိုက်ပြီးလုပ်နေတာအခုဆရာမရှင်းပြရတဲ့အထက်မှာကျွန်တော်နားလည်ရပါတယ်ဆိုတော့လက်ရှိရောဂါကိုပြန်ကန်ကူးစက်ပြည့်နှုံးကိုဘယ်အချိန်ကာလပတ်ဝန်းကျင်လောက်မှာဆင်မတို့အနေနဲ့ထိန်းချုပ်နိုင်မယ်ဆိုတော့အကြမ်းပြင်းခံမှန်းထားခြင်းမျိုးရောရှိပါလားခင်ဗျာ
ဒီစင်ကထိန်းချုပ်နိုင်မယ်ဆိုတာနဲ့ပတ်သက်ပြီးတော့ဟောအဲ့ဒါကကျတော့ကျမတို့အနေနဲ့ပြောရတာလည်းခက်ပါတယ်ဘာလို့လဲဆိုတော့ဒီအချိန်ကကျအခုကတက်တဲ့ခြံကလာဆိုတော့ကျမတို့ဒီလိုပြောနိုင်လို့ဆိုတော့နောက်နှစ်ပတ်လောက်တော့ကျမတို့စောင့်ကြည့်ဖို့လိုပါတယ်နောက်နှစ်ပတ်လောက်စောင့်ကြည့်ပြီးတော့ဒီရဲ့ကြီးဆက်ပတ်တယ်ပေါ့နော်သူရဲ့တက်တဲ့နှုံးမှာတက်တဲ့နှုံးကတက်နေတော့မှရှင်းအောင်တယ်ဒါမှမဟုတ်တက်လာလားသူရဲ့ slope လေးကနည်းနည်းလေးအိုကြည့်ကြည့်ကလေးဖြစ်လာသလားဒီမို့ဒီတော့ဘလောက်ကြာမှထိ ंछ ုံနိုင်မယ်ဆိုတော့အဲ့လိုပြောအောင်ဖြစ်ပါတယ်ဒါပေမဲ့ကျွန်မတီတီချာချာကျွန်မပြောနိုင်မှာတော့ဒီသူလူလူသာတကယ်ကိုပါဝင်ပြီးတော့ဆောင်ရွက်တယ်ဆိုလို့ရှိရင်ဆက်ဆက်ရ quarantine ကိစ္စမှာလည်းပူပေါင်းဆောင်ရွက်မယ်ဒီလိုမျိုးစီကားတွေလည်းတီချာလိုက်နိုင်မယ်အဲဒီလိုမျိုးတော့နိုင်ငံတော်အားနေပြီးတော့ကိုယ့်ရဲ့မရှိရှိတဲ့အားနဲ့ limited resources နဲ့ကိုယ့်ရဲ့ available ဒီပြီးတော့ကျမတို့ဒီအကောင့်ကိုဆောင်ရွက်ပေးနေတာတခြားနိုင်ငံအာလုပ်တဲ့အာဖြစ်တော့ပို့တော့တော့ငါဒီ positive case ကိုကျမတို့ဖြစ်နေတဲ့ကိစ္စရတယ်ပေါ့နော်ရှိရမှတင်တယ်ဆိုကုန်ကျစရိတ်ရှိတယ်သူ့အတွက်နော်ဒီဆရာဝန်တွေသူနာပြုတွေပေါ်ရောက်ရှိရတဲ့အခါမှာသုံးပြောတယ် PPE တွေဖြစ်ရှိတယ်ပြီးရင်စိတ်ယုံတင်ရတဲ့အခါမှာသူတို့မှနောက်ကယောဂရှိမှကုသပေးရတာရှိတယ်အခုလက်ရှိမှာဆိုရင်ကျမတို့ဒီမှာနောက်ဆုံးမှာ average hospital stay ပေါ့နော်ဒီနေ့2 negative ဖြစ်ဖို့အတွက်ကြာတဲ့ချိန်က26ရက်ကြာတယ်26ရက်ဆိုတဲ့အတိုင်းတာလည်းနည်းနည်းတော့မဟုတ်ပါဘူးဒီလက်ရှိမှာဆိုလို့ရှိရင်ဒီရောဂါဟာတစ်ခါပါလုံးမှာဖြစ်နေတာ25တန်းကျော်ပြီးတော့8,000-4,000ကျော်ပေါ့8,000-9,000လောက်စီဆုံးမှုရှိနေတဲ့ရောဂါဖြစ်ပါတယ်ပေါ်လို့ရတဲ့ရောဂါမဟုတ်ပါဘူးခုနိုင်ငံမှာသာစီဆုံးမှုနည်းနေတယ်ဆိုပေမဲ့လို့ကိုယ့်ရဲ့နောက်ဒီအင်းကြီးချင်းနိုင်ငံတွေမှာလည်းတောက်လျှောက်ဒီဆုံးမှုတွေပြက်နေတာကိုတွေ့ရှိရမှာဖြစ်ပါတယ်။ဟိုကျွန်တော်တို့နဲ့အင်းကြီးချင်းနဲ့အိန္ဒိယဆိုလို့ရှိရင် ဟိုကျွန်တော်အမေရိကန်တို့ဘရာဇီးတို့ကျော်ပြီးတော့ယောဂဘုအစ်စ်တွေ့ရှိတဲ့နှုံးများစီတကယ်9000ကျော်6000ကျော်တက်နေတယ်ဆိုတော့သူရှိအောင်ရှိပါတယ်ပေါ့လို့လည်းမရပါဘူးဒါဟာသူများပြောမှဆိုကျွန်တော်တို့ပြီးခဲ့တဲ့ WHO ရဲ့ဒီ weekly report အရဆိုလို့ရှိရင်ကျွန်တော်တို့အခြေခံအစံနိုင်ငံဟာဒီအမေရိက region ပြီးတော့ဒုတိယထိခိုက်ဆုံးဒီကဒီကထိခိုက်ဆုံးဖြစ်ပါတယ်ဆိုတာပြောထားတာလည်းရှိပါတယ်
ဟုတ်ပါတယ်
เนาะတိစုံမှုတွေလည်းများနေတယ်ဆိုတော့ဒီရှိပါတယ်ဒါကြောင့်မပေါ်ဆက်ကြပါနဲ့မြမသတင်းကမ္ဘာသတင်းတွေလည်းလေ့လာပါအခုနိုင်ငံကိုနိုင်ငံဟာဆိုလို့ရှိရင်เนาะကျွန်တော်တို့အတူတကွာတရားနဲ့တရားအဖြစ်တင်ချင်းတရားနဲ့တရားပေါ့เนาะအထင်သေးချင်းခွဲခြားဆက်ဆံခြင်းတရားနဲ့တရားဟိုမြေခုံလုပ်ခြင်းအားဆိုဒီအချိန်မှာမဖြစ်တဲ့တော့ပါဘူးညီငယ်ညွတ်ညွတ်နဲ့ကျွန်တော်တို့ effort တွေကျွန်တော်တို့ရဲ့အားရကိုပူလာပြီးတော့တနည်းအားပြောမယ်ဆိုရင်အတနည်းကကျမတို့အားရကအကုန်ပူပေါင်းပြီးတော့ကျမတို့ဒီတိုက်ပွဲကိုနော်တိကျအောင်ကြိုးစားစမ်းစားနဲ့တိုက်ခတ်မယ်ဆိုလို့ရှိရင်ကျမတို့ဒီအောင်မကြပြန်တဲ့ခြေချင်းမှာအနိုင်ရရှိမှာလို့ထင်ပါတယ်ဒါဟာဒီလူတွေရဲ့အားပေါ်အများကြီးမူတည်နေဆိုရင်ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဆိုတော့လက်ရှိအခြေအနေပေါ်မှာရောကျမအခုလောက်ထိရလာကူးစက်မှုနှုန်းညာနေမြန်နေတဲ့ပုံမှာရောလူမှုအနေနဲ့ဘလောက်အထိစိုးရိမ်နေမှာလဲဟုတ်ကဲ့လက်ရှိကူးစက်မှုနှုန်းမြန်နေတဲ့ပုံမှာလူမှုအနေနဲ့ဟုတ်ကဲ့
နော်ရခိုင်မှာဖြစ်ပေါ်နေတယ်ဆိုပေမဲ့လို့ဟိုနောက်တခြားပြည်နယ်တိုင်းတွေမှာလည်းဒါဖြစ်ပေါ်ခုဆက်မှုတွေရှိရှိလာတယ်အခုဆိုချက်တိုင်းတဲ့ပြည်နယ်လေးတွေဆိုတော့ရိုးကြရိုးကြပါလာပြီပါလာဆိုတော့ဒါပေါ်လို့မရပါဘူးသူတို့ဘယ်ကခုဆက်မှန်းဆိုတော့ဆိုင်လို့မရတဲ့အခြေအနေဖြစ်နေပါတယ်ဒီဟာဆိုလို့ရှိရင်ဒါတကယ်ကိုအလန်းဆန်းဖြစ်ပါတယ်ဒါခုဆက်ရမယ်ဆိုရင်မှာဖြစ်ပါတယ်ဒါမှဒီတို့တွေကပြောတယ်ဒီယောဂဟာခုဆက်မှုဒါညာတာပါကုဆက်မှုသားဟိုညာညာဆက်ဆက်ကုဆက်တဲ့အတွက် infection ကုဆက်မှုညာနေဒါမှမဆိုးလိုက်ပေါ့နော်ဆိုးမှုဝမဟုတ်တဲ့အတွက်ဆွေးညာမလိုပါဘူးဆိုပြီးတချို့တွေရဲ့ဒီအကျူဆပုံသက်တွေလွဲနေတာရှိပါတယ်အဲ့လိုကုဆက်ချင်တာဖြင့်ဒီလိုလူလူကြားထဲမှာဆွေးညာမလိုဆိုတဲ့အကြောင်းလို့ရှင် soft security လို့ခေါ်ရဲခုဒီမှာတနည်းပြောမယ်ဆိုဒါတော့ယောဂကုဆက်ပေါ့ကုဆက်တဲ့နောက်မှာဘာမှအဆိတ်ဆိုးဖြစ်မှာမဟုတ်ပါဘူးသာမန်တကွေးလောက်ပဲဖြစ်ပြီးတော့နော်ပြောက်သွားမှာပါဒီလိုမျိုးဇာတွေကလုံးဝမှားပါတယ်ဒါကြောင့်ခုလက်ရှိအခြေအနေကရှားအောင်မလားဆိုရင်ရှားပါမယ်ရှားမှသာလုံးဆောင်သေးလုံးဆောင်သက်တဲ့ယောဂကာကွယ်နည်းလမ်းကိုလုံးဆောင်မှာဖြစ်ပါတယ်သို့တော့တရားလုံးကြောက်နေုံနဲ့လည်းဒီယောဂကိုကာကွယ်နိုင်မှာမဟုတ်ပါဘူးကြောက်တာနဲ့နောက်ဘက်မှာဆိုလို့ရှိရင်အသိစိတ်နဲ့ရှိရှိနဲ့မိမိကြောင်မိမိခြေပုံဖို့အထူးလိုအပ်ပါတယ
်ကျမအချိန်ပေးပြီးတော့ရှင်းပြပြောပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်မီဒီယာရဲ့ပြည်သူလူထုကိုအကောင်းဆုံး information ပေးပြီးဒီလိုပြင်းပြင်းထန်ထန်လူတို့ကဒီကိုဘာလုပ်ရမလဲဆိုတာသိပြီးတော့ကျမတို့ဒီယောဂဆိုရင်ကာကွယ်နိုင်နေတဲ့အခါမှာပို့ပြီးတော့အားကောင်းလာပြီဆိုလို့ရှိရင်ဒါကျမတို့ဒီစမိုင်းလာသာဝန်ကြီးဌာနအားဘောနတ်သိုင်းနဲ့သူတွေအကုန်လုံးကျမတို့ဝန်ထမ်းတွေအကုန်လုံးဘာမျက်ဝန်းသာရှိနေမှာပါပြည်သူလူထုပူးပေါင်းပါဝင်ဆောင်ရွက်ပေးဖို့အတွက်ဒီဆက
်ဒီဆက်တွေမိမြန်ချက်ကိုမြန်မာစံတော်ချိန်တနင်္လာည9:00နီးပါးကလုပ်ခဲ့တာကြောင့်ဒီထဲမှာပါတဲ့ကိန်းဂဏန်းအချက်လက်တွေဟာအဲ့ဒီအချိန်ကရှိထားတဲ့အချက်လက်တွေဖြစ်တယ်ဆိုတာကိုအသိပေးလိုပါတယ်အတန်လွင့်ကြာမြင့်ချိန်သတ်မှတ်ချက်အရဆက်သွယ်မေးမြန်းချက်အနှစ်ချို့ကိုပဲထုတ်လွှင့်ခဲ့တာပါအပြည့်အစုံကို VOA ရဲ့ internet ဆောင်မြက်နာ burmese.voanews.com နဲ့ Facebook VOA Burmese News တို့မှာနှာစင်နိုင်ပါတယ်ဘေးရယာဝေကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြကြောသိမ့်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကမ္ဘာတစ်လွှာခီးသွားစီစဉ်ကနေကြိုဆိုပါရစေကျွန်မဆွေမြမောင်မအခုတစ်ခေါက်တော့ရုရှားနိုင်ငံကရှေးဟောင်းမြို့လေးတစ်ခုစီကိုတွားကြရပါမယ်ရုရှားနိုင်ငံတော်ဝန်ကပြားစအဖွဲ20ကျော်စုစည်းပြီးတော့ Suzdal ဆိုတဲ့မြို့တစ်ခွင်မှာကပြဖျော်ပြနေတဲ့ပြားစပွဲတော်ကိုလုပ်ခဲ့ပါတယ်။ဆင်မြင့်ပေါ်မှာမဟုတ်ဘဲလမ်းတွေပေါ်မှာဖျော်ပြကြတဲ့ထူးထူးခြားခြားပွဲတော်စီကိုကဘာတလွားခီးသွားအစီအစဉ်ကနေတွားကြရအောင်ပါရှင်။ရုရှားနိုင်ငံမော်စကိုမြို့တော်ရဲ့အရှေ့မြောက်ဘက်မှာရှိတဲ့ Suzdal ဆိုတဲ့မြို့ကလေးဟာ Golden Ring of Russia လို့သိကြတဲ့ဒေသတွေကသမိုင်းဝင်ရှေးဟောင်းမြို့လေးတစ်ခုဖြစ်ပါတယ်။ရုရှားအင်ဂရစ်တွေစနစ်ရာစုလောက်ကအခြေစိုက်ခဲ့တဲ့မြို့တော်တစ်ခုဖြစ်တဲ့ဒီမြို့မှာရုရှားဘီးသုကလက်ရအပွေအနှစ်တွေကိုမြင်ရနိုင်ပါတယ်။အဖြူရောင်ကြောက်တုံးတွေနဲ့စောက်ထားတဲ့ဖျားရှိခိုးချောင်းတွေကိုကုလသမဂ္ဂ UNESCO ကထိန်းသိမ်းရမယ့်ကမ္ဘာယဉ်ကျေးမှုအပွေအနှစ်တွေအဖြစ်သတ်မှတ်ထားပါတယ်။မြက်ခင်းစိမ့်တွေကြားတတရရအေးအေးချမ်းချမ်းရှိတဲ့ Suzdal မြို့ကလေးမှာရုရှားနိုင်ငံတော်ဝန်ကပြားစပ်အဖွဲ့တွေလာရောက်ဖျော်ဖြေနေတာမို့အခုတော့စူညံတက်ဝင်လှုပ်ရှားနေပါတယ်နိုင်ငံနေရာအနှံ့ကပြားစပ်အဖွဲ့ပေါင်း23ဘွဲကရုရှားရဲ့ရှေးအကျဆုံးမြို့လေးတစ်ခုမှာလာရောက်စုစည်းပြီးတော့လမ်းမထက်ကပြားစပ်ပွဲတော်အဖြစ်နဲ့ကပြဖျော်ဖြေနေကြတာဖြစ်ပါတယ်မြို့အနှံ့နေရာ17နေရာမှာပြားစပ်အဖွဲ့တွေကပြဖျော်ဖြေနေတာပါဇက်စင်ပေါ်မှာဖျော်ဖြေတာမျိုးမဟုတ်ဘဲလမ်းတွေပေါ်မှာပြိသက်နဲ့နိနိကကဖျော်ဖြေတင်ဆက်မှုတွေကိုလုပ်နေတာမို့မြို့ခံပြိသက်တွေကလည်းအားတက်သရောအားပေးကြပါတယ
် необычное придумать взаимодействие ကျမတို့ကပရိသတ်တွေပါပါဝင်တဲ့ထူးထူးခြားခြားဖြောက်ပြတာမျိုးဖြစ်စေချင်တာပါပရိသတ်တွေကိုယ်တိုင်ကပြဖန်တီးသူတွေအဖြစ်ပါဝင်စေချင်တယ်လေရှီလိုင်းကြီးအတက်အကျဖြစ်နေသလိုအဖို့ဆကြီးကိုလှိုင်းပုံစံလောက်တာပရိသတ်တွေမပါရင်ဖြစ်မှာမဟုတ်ပါဘူးဒီလိုလှုပ်တဲ့အတွက်ပရိသတ်တွေအတွက်လဲပို့ပြီးတော့ဖြောပြင်းမှုမှာနှင်းမျောသွားကြတယ်မဟုတ်လားရှင
်ပုံမှန်အားဖြင့်အေးအေးဆေးဆေးရှိလာတဲ့မျိုးကလေးမှာမျိုးအနှက်ရောင်စုံပုံစံစုံပြဆက်ပွဲတွေကိုတင်ဆက်ရင်ထူးခြားမယ်လို့စဉ်းစားမိတာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ
်လမ်းပေါ်မှာဖြောပြီးတင်ဆက်မှုတွေကအယောင်သွေးစုံနဲ့ထူးခြားလေးရှိပါတယ်ကျမတို့မျိုးပုံစံအနေထားရဲ့အဖြူရောင်ကြောက်တုံးတွေနဲ့စောက်ထားတဲ့ဖျားเจ้าတွေရဲ့ဈာမဆိုရင်အမြင်ဆက်နေတာပေါ့ရှင်ကျမတို့မျိုးရှုခင်နောက်ခံနဲ့ဖြောပြီးတင်ဆက်မှုတွေကတိတ်ကိုထူးခြားနေမယ်ထင်လို့အခုလိုပွဲတော်ကိုလုပ်ရတာပ
ါဒီရှေးဟောင်းမြို့လေးရဲ့လမ်းတွေပေါ်မှာအခုလိုဖြောပြီးတင်ဆက်တဲ့ပြားဆက်ပွဲတော်ကိုတပထမဆုံးအကြိမ်လုပ်တာဖြစ်ပါတယ်သူတို့မျိုးမှာအခုလိုမျိုးပွဲတော်မျိုးတွေများများလုပ်တဲ့မိလိုမျိုးကန်တချို့ကအခုတော့ပြောနေကြပါပြီ
ကျွန်တော်တို့မျိုးကပွဲတော်မျိုးတစ်ခုလိုခံစားရပါတယ်ဒီလိုမျိုးတွေနောက်ထပ်အများကြီးလုပ်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်ဒါမှလည်းအရင်ကတည်းကရှိနေတဲ့အမွေအနှစ်တင်တဲ့အတူစမ်းသစ်ပြီးတော့စိတ်လို့ရှားစရာအဖြစ်အပျက်တွေရှိတဲ့မြို့တစ်ခုအဖြစ်နာမည်ရလာပြီးတော့တခြားကသူတွေဒီကိုလာလဲကြမှာပေါ့ဗျာ
။စင်ပေါ်မှာမဟုတ်ဘဲလမ်းတွေပေါ်မှာတင်ဆက်ကားပြကြတဲ့အခါလာရောက်အားပေးကြတဲ့ပရိသတ်တွေနဲ့ပို့ပြီးတော့နိနိကကထိတွေ့အပြန်အလှန်တုံ့ပြန်မှုတွေလုပ်နိုင်ဖို့ဟာတင်ဆက်သူတွေဘက်ကအထူးကဂရုစိုက်ရတဲ့ကိစ္စတစ်ခုဖြစ်ပါတယ်။
Мы очень любим людей, мы очень любим улицу. Это наша главная площадка, это наша
Тамаруга, Брейтане, Ниникака, Ламома, Пёбияра мю, тэй тбо ча баре. Лама ji ga tamaru ye pema simin ji tkhu ba. Tamaru atwe pyo sia alou tkhu go lou ni yara mho tẹt tbo ja baré.
Mo long le long ka sat yong ni de ma ma hou bae. He lin myin lama ri bo ma ka pya pyo pye yara mho. Pyin sin mu ri go le a te cha lou ja bo lu baré.
Уличные спектакли это свой жанр. Здесь своя режиссура, здесь своя сценография, здесь костюмы, потому что ты подрабатываешь.
Лэмма пёбиле сурака тикэго тужарава. Бэбэго ути било пёбиме. Наукканго блу тамэ га ни било мулиота чини ри го ба тэтрэ яваре бя. Упама чэно вэтаре аутто сулу шин фолон ни не лоутарава. Моуя найджи миши у лу твэт било вэяра ли. Моумя юа чайн но акон су било длоджи мина бо аутто ма тэжаре.
ရုရှားနိုင်ငံရဲ့ရှေ့အကြဆုံးမြို့တစ်မြို့ဖြစ်တဲ့ဆူစတယ်မြို့လေးမှာကျင်းပတဲ့ပြားဆက်ပွဲတော်မှာနိုင်ငံတော်ဝန်ကပြားဆက်အဖွဲ့ပေါင်း23ဖွဲ့သားမကလမ်းတွေပေါ်မှာဖျော်ဖြေတင်ဆက်ကြတဲ့ street artist တွေကလည်းအမှုပညာရှိမယူဘဲပါဝင်ကပြဖျော်ဖြေမှုတွေကိုလှုပ်ကြပါတယ်။ဒါပေမဲ့မြို့ကပရိသတ်တွေကတရားတရားရှိသလောက်အလှူငွေတွေပေးကြပါတယ်။ဆူစတယ်မြို့မှာပထမဆုံးကျင်းပတဲ့လက်မှတ်ထက်ကပြားဆက်ပွဲတော်မှာကလေးငယ်တွေအတွက်ရိုးရာလက်ထိုးရုပ်ပွဲတော်တွေကနေ contemporary အမှုပညာဖျော်ဖြေပွဲတွေအထိအစုံဖျော်ဖြေတင်ဆက်မှုတွေကိုတွေ့ရပါတယ်ပုံမှန်အဖြစ်နေရာဒီကာလမှာအခုလိုပွဲတော်မျိုးတွေကိုသတင်းပတ်နဲ့ချီကျင်းပကြလေးရှိပေမဲ့ဒီတစ်ခေါက်ကတော့ COVID-19 ကရောဂါကြောင့်ပြဆက်ပွဲကိုတရက်ထဲကျင်းပခဲ့ကြပါတယ်ရှင်ကျွန်မဆူမြန်တော်မှာ
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်စက်တင်ဘာလ2ရက်နေ့ဟာ Pacific Data အတွင်းဒုတိယကမ္ဘာစစ်ကြီးကိုတရဝင်းအဆုံးသတ်ခဲ့တဲ့နေ့ဖြစ်ပြီးကမ္ဘာတစ်ဖွန်းပဋိပက္ခကိုခြုံငိမ့်စေခဲ့ပါတယ်ဂျပန်နိုင်ငံတိုကျိုပင်လယ်အော်မှာကြောက်ချရပ်နားထားတဲ့ USS Missouri American စစ်သင်္ဘောကြီးပေါ်မှာ American နဲ့ဂျပန်နိုင်ငံကိုယ်စားလှယ်တွေကဂျပန်ရဲ့ချွင်းချက်မရှိလက်နက်ချတဲ့တရဝင်းစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ဂျာမနီနိုင်ငံကမေလ၈ရက်နေ့မှာလက်နက်ချခဲ့တာကြောင့်ဥရောပမှာဒုတိယကမ္ဘာစစ်ပြီးဆုံးခဲ့ပါတယ်။ဒီအချိန်မှာ Pacific Data ရဲ့တိုက်ပွဲတွေကအရှိန်မြင့်နေဆဲဖြစ်ပါတယ်။စက်တင်ဘာလ၂ရက်နေ့ဂျပန်နေလက်နက်ချမှသာအဆုံးသတ်နိုင်ခဲ့တာဖြစ်ပါတယ်။ American ပြည်ထောင်စုဟာအမှုမြူဘုံကိုအောင်မြင်စွာဆန့်သတ်ခဲ့ပြီး၁၀ရက်အကြာဇူလိုင်လ26ရက်နေ့မှာမဟာမိတ်ခေါင်းဆောင်တွေက Potsdam Declaration လို့ခေါ်တဲ့ Japan Empire လက်နက်ချတဲ့အခါလိုက်နာအမယ်မူပေါင်းတွေကိုအတိတ်ပဲဖွင့်ဆိုတဲ့ကြေညာစာတမ်းကိုထုတ်ပြန်ခဲ့ပါတယ်။တကယ်လို့ဂျပန်ကဒီကန့်လန့်ချက်ကိုလက်မခံဘူးဆိုရင်ပိုဆိုးတဲ့အစွမ်းကုန်ပျက်စီးခြင်းတွေနဲ့ချက်ချင်းဒုက္ခတွေခံစားရလိမ့်မယ်လို့ဖော်ပြထားပါတယ်။ဂျပန်နိုင်ငံကဒီယာစာတမ်းကိုလက်မခံဘဲပယ်ချခဲ့ပါတယ်။ Potsdam Declaration ဂျပန်လက်နက်ချရေးလိုက်နာမယ့်မူပေါင်းသတ်မှတ်ချက်ကြေညာစာတမ်းဟာ ဒုတိယကမ္ဘာစစ်အတွင်းဂျပန်တပ်ဖွဲ့တွေအားလုံးလက်နက်ချဖို့တောင်းဆိုတဲ့ထုတ်ပြန်ချက်ဖြစ်ပါတယ်။ဒီကြေညာချက်အရစစ်မြေပြင်မှာဂျပန်တွေကိုနိုင်အောင်တိုက်ဖို့လိုသလိုခက်ခဲတဲ့စိန်ခေါ်မှုလည်းဖြစ်ပါတယ်။ Pacific ဒေသမှာအမေရိကန်နဲ့မဟာမိတ်တပ်တွေကဂျပန်တပ်ဖွဲ့တွေနဲ့သုံးနှစ်ကြာအကြိတ်အနဲတိုက်ပွဲဆင်နွှဲခဲ့ရပြီးတချို့တိုက်ပွဲတွေဟာသမိုင်းမှာအကြီးမားဆုံးရေကြောင်းတိုက်ပွဲတွေအဖြစ်မှတ်တမ်းတင်ခဲ့ရပါတယ်။ Pacific သမုဒ္ဒရာထဲကကျွန်းကလေးတွေပေါ်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးမကြာခဏဆိုသလိုစစ်ရှုံးတဲ့ဂျပန်စစ်သားတွေရောအရက်သားတွေပါအမြောက်အများကိုကိုကိုအဆုံးစီရင်ခဲ့ကြတာတွေရှိခဲ့ပါတယ်။ဒါကြောင့်ဂျပန်ရဲ့ကျူးကျော်မှုဟာနှစ်ဖက်စလုံးအတွက်အသက်ဆုံးရှုံးမှုတွေအများကြီးဖြစ်နိုင်တယ်လို့အမေရိကန်ကသတိပေးလိုက်ပါတယ်။စစ်ပွဲအမြန်ဆုံးပြီးဆုံးနိုင်ဖို့အတွက်အမေရိကန်ကဆုံးဖြတ်ချက်ကိုပြတ်သားစွာချမှတ်လိုက်ပါတယ်။လေကြောင်းအောင်နေတိုက်ခိုက်ဖို့ဆိုင်းပြင်းနေတာကြောင့်အရက်သားလူထုဘေးကင်းရာကိုထွက်ခွာကြဖို့သတိပေးတဲ့လက်ကမ်းစာဆောင်တွေကိုလေရင်ပေါ်ကပြစ်ချပေးခဲ့ပြီးနောက်အမေရိကန်ကအနုမြူပုံးနှလုံးကိုသုံးရက်ချပြီးဂျပန်မြို့ကြီးနှမြို့ပေါ်ကျဲချခဲ့ပါတယ်။နောက်ဆုံးမှာတော့ဂျပန်ခေါင်းဆောင်ပိုင်းကစစ်ပွဲကိုနိုင်အောင်မတိုက်နိုင်တော့ဘူးဆိုတာသဘောပေါက်ကြပြီးဂျပန်ဧကရာဇ်ဟီရိုဟီတိုကဩဂုတ်လ14ရက်နေ့မှာလက်နက်ချမယ်လို့ကြေညာလိုက်ပါတယ်။အမေရိကန်စစ်သင်္ဘောကြီး USS Missouri ပေါ်မှာမဟာမိတ်တပ်ဖွဲ့တွေကိုစားဂျပန်လက်နက်ချတာကိုလက်ခံခဲ့တဲ့အမေရိကန်ဗိုလ်ချုပ်ကြီး Douglas MacArthur ကဒီကနေ့တနတ်တန်နေမကြပဲတိတ်ဆိတ်နေတယ်လို့ပြောပါတယ်။ကြီးမားလှတဲ့အန်ဒီရဲ့အဖြစ်ဆိုးအဆုံးသတ်သွားပါပြီ။ကြီးမြတ်လှတဲ့အောင်ပွဲခံနိုင်ခဲ့ပါပြီ။ကောင်းငင်ရံမှာအသက်ဆုံးရှုံးမှုတွေကြောင့်ညက်ရီမိုးတွေမရွာတော့ပါဘူး။ပင်လယ်ပြင်မှာလည်းကူးတန်းရောင်းဝယ်မှုအသွာအလာတွေကိုပဲတွေ့နေရပါပြီ။နေရာတိုင်းမှာလူတိုင်းလူလူနေအောင်အောက်မှာရင်ကော့ပြီးရှောက်နှမ်းနေကြပါပြီ။ကဘာကြီးတစ်ခုလုံးငိမ့်ချမ်းချင်းအေးရိပ်မှာငိမ့်သက်စွာအနားယူနေကြပါပြီ။ညံ့ညက်တဲ့ရီမှန်းချက်အထမြောက်ပါပြီလို့ဗိုလ်ချုပ်ကြီးမက်အာသာအခုလိုပြောခဲ့ပါဗျ။ဆက်လက်ပြီးပစိဖိတ်ဒေသဟာကြေပြောလာတဲ့လွတ်မြောက်စကဘာတဲ့အတွက်မျောလင့်ချက်ရောင်ကြီးဖြစ်ပါတယ်တဲ့။ဒီကနေ့လွတ်မြောက်မှုဟာထိုးစစ်ဖြစ်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ချီတက်နေကြပါပြီ။ဒီကနေ့မှာအာရှမှာရောဥရောပမှာပါအနှောင်အဖွဲ့ရလွတ်လာတဲ့ပြည်သူတွေဟာလွတ်လပ်မှုရဲ့ခြုံငိမ့်တဲ့အရသာကိုအပြည့်အဝခံစားနေကြရသလိုကြောက်ရွံ့ခြင်းကကင်းလွတ်ပြီးစိတ်ချမ်းသာနေကြပါပြီလို့ဗိုလ်ချုပ်ကြီးမက်အာသာပြောဆိုခဲ့ပါတယ်။1945ခုနှစ်စက်တင်ဘာလ2ရက်နေ့ဟာနောက်ဆုံးအနေနဲ့ဒုတိယကမ္ဘာစစ်အဆုံးသတ်ခဲ့ပြီးခေတ်သစ်တစ်ခေတ်ကိုစတင်နိုင်ခဲ့တဲ့နေ့တစ်နေ့ဖြစ်ကြောင်းပါခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။ဘုဒ္ဓဘာသာကတဲ့တင်လော်ရီနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးတရင်ချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်။လက်ရှိဆန္ဒထုတ်လုပ်နေတဲ့ COVID-19 ကာကွယ်ဆေးအများအပြားဆန္ဒမှုနောက်ဆုံးအဆင့်ကိုရောက်ရှိနေပြီလို့ဒီဆန္ဒမှုတွေမှာပါဝင်တဲ့တာဝန်ရှိသူတွေကပြောပါရယ်အဲ့ဒီဆေးတွေတဲ့ Britain Sweden ဆေးကုမ္ပဏီ AstraZeneca ကထုတ်လုပ်တဲ့ကာကွယ်ဆေး American ခြေစိုက် Moderna ဆေးကုမ္ပဏီကထုတ်လုပ်တဲ့ကာကွယ်ဆေးနဲ့ဂျာမနီနိုင်ငံခြေစိုက် BioNTech ဆေးကုမ္ပဏီနဲ့ Pfizer ဆေးကုမ္ပဏီတို့ကထုတ်လုပ်တဲ့ကာကွယ်ဆေးတွေပါဝင်ပါရယ်ပြည်ကရအပတ်တဲ့ဆနပြပွဲတွေနဲ့အကြမ်းဖက်စုပုံမှုတွေဖြစ်ပွားခဲ့တဲ့ဝစ်စကွန်ဆင်ပြည်နယ်ကကနိုရှာမြို့ကိုသမ္မတဒေါ်နယ်ထရမ့်အင်္ဂါနေ့ကတော်ရောက်ခဲ့ပြီးအဲ့ဒီမြို့တွေကစုပုံမှုတွေဟာအကြမ်းဖက်လူအုပ်တွေကျူးလွန်ခဲ့တဲ့ပြည်တွင်းအကြမ်းဖက်မှုဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဘယ်လာရုစ်အတိုက်ခံကောင်းဆောင်စဖလနာစီကန်လော့စကာယာကသူတိုင်းပြည်တွင်းကနိုင်ငံရေးအကြက်တဲဟာပြည်တွင်းရေးကိစ္စသက်သက်ဖြစ်တယ်လို့ပြောပြီးအနောက်နိုင်ငံတွေကအကူအညီပေးနေတာဒါမှမဟုတ်ဝယ်ရဆွတ်ဖက်နေတာဆိုတဲ့အယူအဆကိုပယ်ချလိုက်ပါတယ်။ထိုင်းနိုင်ငံအနေနဲ့တရုတ်နိုင်ငံကရေကုန်သင်္ဘောနစီထပ်မံဝယ်ယူဖို့မှာယူထားတာကိုရွှေ့ဆိုင်းလိုက်ပါတယ်။တရုတ်နိုင်ငံကြိုင်းဘူဝရာကြီးကရန်ချက်ချီကမနေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံရာမှာ COVID-19 ကာကွယ်ဆေးကူညီပေးရေးနဲ့လက်ဆက်ကလောင်းကစားဝိုင်းတွေပူးပေါင်းနှိမ်နင်းရေးကိုဆွေးနွေးခဲ့ကြပါတယ်။ဗိုလ်ဒုနေ့မနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရဲမတော်ပါ
This program has come to you from the Voice of America, Washington.